Welcome to the Voice of America in Burmese.
VOA American တိုင်းရဲ့2019ခုနှစ်မေလ25ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတူမီတာ24လိုင်းတူမီတာ40လိုင်းတူမီတာ51တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေလည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ကျွန်တော်ရဲမထွန်းပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
ကျမအီသန်စမရှင်မက်ခွာညိုနဲ့တူတဲ့နေ့ကိုကြီးညာပေးတော့မှာပါ။အီရန်ရဲ့ချိန်းချောက်နိုင်ငံရဲ့အန္တရာယ်ကကာကွယ်ဖို့အတွက်အခြေလှပိုင်းဒေသကိုအမေရိကန်တပ်တွေထပ်ပြီးတော့စီလွတ်မဲ့အကြောင်းအမေရိကန်သမ္မတထရမ့်ကတောက်ကြနေမှာကြီးညာလိုက်ပါတယ်။အီရန်နဲ့အမေရိကန်ကြားတင်းမာလာတဲ့ဆက်ဆံရေးနဲ့အီရန်နဲ့အိန္ဒိယပါကစ္စတန်နှစ်နိုင်ငံအရေးဆွေးနွေးဖို့အတွက်အီရန်နိုင်ငံခြားရေးဝန်ကြီးနဲ့ပါကစ္စတန်ခေါင်းဆောင်တွေတောက်ကြနေမှာတွေ့ဆုံခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျွန်လအစောပိုင်းမှာချက်သမ္မတနိုင်ငံကိုသွားရောက်ဖို့စီစဉ်ထားပါတယ်။ဒီလိုသတင်းတွေကိုကြားဖို့ရှိပါတယ်ရှင်။
ချစ်တဲ့ရောက်နိုင်ငံကသတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော
့တော်တော်ကိုယ်စားလှယ်မှုလို့နေပြည်တော်ကောင်စီဥက္ကဋ္ဌမှုလို့စသည်ဖြင့်အခွင့်အူးခံပြီးဥပဒေအထက်မှဒီလိုမျိုးအားလုံးကဥပဒေရဲ့ရှင်းမှမှအညီညာဖြစ်အောင်ဖြစ်တာ
တရားဥပဒေစိုးမိုးရေးအတွက်အစိုးရဝန်ထမ်းတွေအနေနဲ့ကြောသားရင်သားမခွဲဥပဒေအတိုင်းဆုံးဖြတ်ကြဖို့နဲ့အဂတိလိုက်စားမှုတွေရှိလာရင်လည်းဘသူ့ကိုမှခွင့်မလိုဘူးဆိုပြီးသမ္မတဦးဝင်းမြင့်ကအစိုးရဝန်ထမ်းတွေကိုတတိပေးလိုက်တာပါအခုပထမဆုံးတော့စနေနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတော်သတင်းတွေကိုမတ်ဤတန့်စင်နဲ့မတ်ခွာညိုတို့ကကြေညာပေးပါမယ်ခင်ဗျာ
အီမဲချင်းချောင်းနိုင်ပွဲရှိတဲ့အနေကကာကွယ်ဖို့အတွက်အရှိလေပိုင်းဒေသကိုအမေရိကန်တပ်တွေထပ်မံစေလွတ်မဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ချာနေမှကြီးညာလိုက်ပါတယ်။ဂျိုဒင်ကာကွယ်တဲ့သဘောနဲ့တပ်တွေချထားတာဖြစ်တဲ့အကြောင်းထရမ့်က VOA ကိုပြောပါတယ်။မစ်ဆိုင်းအနေကိုကာကွယ်နိုင်မဲ့ Patriot ဒုံးစနစ်ထောင်လိုင်းရင်းနဲ့စောင့်ကြည့်လျင်တွေတိုးမြင့်ချထားဖို့စတဲ့အားဖြစ်မှုတွေနဲ့အရှိလေပိုင်းဒေသကအမေရိကန်တပ်ဖွဲ့ကိုပင်တဂွန်စစ်ဌာနချုပ်ကအားဖြစ်တပ်သားတွေပို့ပေးမဲ့ကြောင်းအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကပြောပါတယ်။အနာဂတ်မှာပြည်ပခါတွေဖြစ်နိုင်တဲ့အလားအလာညွန်နယ်လာကိုရည်ရွယ်ပြီးတော့တပ်သားတွေထပ်မံချထားဖို့အခုလိုတင့်တော်တဲ့ကျူးကျင်ကာကွယ်လုပ်ငန်းတွေလှုပ်ဆောင်ဖို့ကအရှိလေပိုင်းဒေသကိုစောင့်ကြည့်တဲ့မိခင်စစ်ဌာနချုပ်ရဲ့တာဝန်ဖြစ်တဲ့အကြောင်းရှင်နဟန်ကဖြည့်ဆွက်ပြောဆိုထားပါတယ်။နောက်ထပ်တပ်သား900လောက်ကိုစေလွတ်မယ်လို့လည်းရည်တက်ဒုတိယဗိုလ်ချုပ်ကြီးမိုက်ကယ်ဂီလ်ဒေးကသတင်းတောက်တွေကိုပန်တဂွန်စစ်ဌာနချုပ်မှပြောဆိုခဲ့ပါတယ်။
ဗြိတိန်ဝန်ကြီးချုပ်ထရီဆာမေယာရုကနှုတ်ထွက်တော်မှာဖြစ်ပေမဲ့ဗြိတိန်နိုင်ငံဥရောပသမဂ္ဂကနှုတ်ထွက်မဲ့ကိစ္စကတော့မရေမရာဖြစ်နေသေးပါဗြိတိန်ဥရောပဆက်ဆံရေးနဲ့ပတ်သက်ပြီးနှုတ်ထွက်ခရရတဲ့ဗြိတိန်နိုင်ငံကွန်ဆာဗေးတစ်ဝန်ကြီးချုပ်တွေအနေနဲ့ထရီဆာမေဟာတတိယမြောက်ဖြစ်ပြီးအရင်နှစ်ဦးကတော့မာဂရက်သက်ချာနဲ့ဒေးဗစ်ကင်မရွန်တို့ဖြစ်ကြပါတယ်သူ့ပါတီတွေကစန့်ကျင်မှုနဲ့သူ့အစိုးရဖွဲ့တွေကဝန်ကြီးတွေနှုတ်ထွက်မဲ့ဆိုတဲ့ချိန်ချောက်မှုတွေကြုံခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်မေဟာသူ့ယာရုကနှုတ်ထွက်မဲ့အကြောင်းကိုတောက်ကြနေကကြေညာခဲ့ပါတယ်ဒါပေမဲ့ကွန်ဆာဗေးတစ်ပါတီခေါင်းဆောင်တဦးကိုရွေးချယ်ပြီးတဲ့အထိနဲ့နောက်လာကြရဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အလဲပတ်ခရီးပြီးဆုံးတဲ့အထိဝန်ကြီးချုပ်အဖြစ်ဆက်လက်ရှိနေလိမ့်မယ်လို့လည်းဆိုပါတယ်ထရီဆာမေယာရုကနှုတ်ထွက်ပေမဲ့ဗြိတိန်နိုင်ငံဟာဘယ်ပုံဘယ်နည်းဘယ်အချိန်အခါဘလို့သဘောတူညီချက်မျိုးနဲ့ဥရောပသမ္မတကနှုတ်ထွက်မယ်ဆိုတာရှင်းရှင်းလင်းလင်းသိရပွဲမရှိသေးဘူးလို့ပါတီတွင်လူတွေနဲ့သုံးသပ်သူတွေကပြောနေကြပါတယ်သူ့ကိုဆက်ခံမဲ့သူတွေကလည်းဥရောပသမ္မတမှာဆက်နေလို့သူတွေခွဲထွက်လို့သူတွေကြားကွဲလွဲမှုကိုညှိနှိုင်းဖြေရှင်းရမယ့်ကိစ္စကိုတော့ဆက်လက်ကြုံတွေ့ကြရမှာပါဝန်ကြီးချုပ်မေရဲ့ယာရုကိုဆက်ခတ်မဲ့သူဟာနိုင်ငံခြားရေးဝန်ကြီးဟောင်းဘော်ရစ်ဂျွန်ဆင်ဖြစ်လာနိုင်ပွဲရှိတယ်လို့ The Times သတင်းစာရဲ့စန္ဒသဘောထားစစ်တမ်းတစ်ခုမှာဖော်ပြထားပါတယ်ရှင်
မင်းကတမန်ဒေါ်နယ်ထရမ့်ရဲ့လေးကျဂျပန်ခီးစဉ်စတင်လိုက်ပြီးတော့ဒီခီးစဉ်တွေမှာအခမ်းအနားတွေနဲ့အားကစားပွဲတွေကိုအသာပေးပြီးတက်ရောက်ဖို့စီစဉ်ထားပါတယ်။ဒီခီးစဉ်တွေမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံမှုစီစဉ်ထားပေမဲ့သဘောတူညီချက်တွေရယူဖို့ကအဓိကထားပြီးတော့သွားရမှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ်။ဒီလာနေမှာတော့ခေါင်းဆောင်နှစ်ယောက်တွေ့ဖို့စီစဉ်ထားပြီးတော့ကုန်သွယ်ရေးနဲ့ကာကွယ်ရေးအကြောင်းဆွေးနွေးဖို့ရှိမရှိမသိရပေမဲ့တနိုင်ငံဆက်ဆက်ရေးနဲ့ပတ်သက်ပြီးတော့ဒီခီးစဉ်ပြီးမှကြီးညာသွားဖို့ရှိတယ်ဆိုပြီးတော့အမေရိကန်ကြီးတဲ့အရာရှိတယောက်ကထောက်ပြပြောဆိုလိုက်ပါတယ်။သမ္မတထရမ့်ကဂျပန်ဧကရာဇ်နဲ့အတူညစာစာပွဲတက်ရောက်ဖို့ရှိသလိုဝန်ကြီးချုပ်အာဘေနဲ့လည်းခေါက်ရိုက်ဖို့စီစဉ်ထားပြီးတော့ထရမ့်ဖလားလို့နာမည်ပေးထားတဲ့ဆူမွန်တပန်းသက်ပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။နောက်လာမှာကျင်းပဖို့စီစဉ်ထားတဲ့ G20 ကမ္ဘာထိပ်သီးခေါင်းဆောင်များညီလာခံကိုအိုဆာကာမြို့မှာကျင်းပဖို့ထရမ့်ကတိပေးထားတဲ့အတိုင်းဆောင်ရွက်ရေးအတွက်လည်းတိုကျိုမြို့မှာထရမ့်နဲ့တွေ့ဆုံစဉ်အာဘေကနားချဖို့ရည်မှန်းထားတာလည်းဖြစ်ပါတယ်။
နျူကလ িয়ার ဆွေးနွေးပွဲရှေ့မတိုးနိုင်ဖြစ်နေတာကိုမြောက်ကိုရီးယားကအမေရိကန်ပြည်ထောင်စုရဲ့အပြစ်လို့ပြောလိုက်ပြီးလက်နက်ဖြတ်သိမ်းရေးတောင်းဆိုချက်ကိုအမေရိကန်အစိုးရကမယုတ်သိမ်းသမျှဘယ်တော့မှဆွေးနွေးပွဲပြန်မစားတော့ဘူးလို့ပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဟာ ဟန်နွိုင်းမှာပြီးခဲ့တဲ့ဖေဖော်ဝါရီလကတွေ့ဆုံမှုမှာသဘောတူညီမှုတစုံတရာမရှိခဲ့ပဲနဲ့ပြီးဆုံးသွားခဲ့တာဖြစ်ပါတယ်။အမေရိကန်အစိုးရဟာမဖြစ်နိုင်တဲ့တောင်းဆိုချက်တွေပြုလုပ်ပြီးဆွေးနွေးပွဲပြတ်အောင်တမင်တကာလှုပ်ဆောင်ခဲ့တာလို့မြောက်ကိုရီးယားပြောခွင့်ရတဦးကဆွဆွဲချက်ကိုတောက်ကြနေကထုတ်ပြန်တဲ့မြောက်ကိုရီးယားအစိုးရအာဘော Korea Central News Agency မှာဖော်ပြထားပါတယ်။ဒီကြေညာချက်မှာမြောက်ကိုရီးယားကတော့နျူကလ িয়ার လက်နက်စီမံကိန်းပဲ့ထိန်တက်ဒုံးကျည်စမ်းသပ်မှုရပ်ဆိုင်မှုနဲ့စစ်တွင်းကကြာဆုံးသွားတဲ့အမေရိကန်စစ်သည်တွေရဲ့ရုပ်အလောင်းတွေပြန်ပို့ရေးကိစ္စတွေအပါအဝင်အရေးကြီးတဲ့လုပ်ငန်းတွေလှုပ်ဆောင်ပေးဖို့မျှော်လင့်ခဲ့ပေမဲ့သူတို့ရဲ့စေတနာကောင်းကိုအမေရိကန်ကတုံ့ပြန်ရမယ်အစားမြောက်ကိုရီးယားအနေနဲ့တစ်ဖက်သက်လက်နက်လျှော့ချရေးကိုသာ PPCC ပြောလာခဲ့တယ်လို့ဖော်ပြထားပါတယ်။အမေရိကန်ဘက်ကတော့ဆွေးနွေးပွဲပြတ်ပြားရတာဟာနျူကလ িয়ার စီစဉ်တစိုက်တဒေသဖြတ်သိမ်းမှုအတွက်အရေးယူဒဏ်ခတ်မှုအလုံးကိုရုပ်သိမ်းပေးရမယ်လို့မြောက်ကိုရီးယားဘက်ကတောင်းဆိုတဲ့အတွက်သာဖြစ်တဲ့အကြောင်းပြောဆိုနေပါတယ်ရှင်။
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA စနေမနေ့ခင်းသတင်းတွေကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံတော်တမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဂျွန်လအစောပိုင်းမှာချက်သမရနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါသည်။ချက်ဝန်ကြီးချုပ်အန်ဒရေးဘာဗစ်ရဲ့ဖိတ်ကြားချက်အရ၄ရက်ကြာခီးစဉ်တွားရောက်မှာဖြစ်ပြီးတော့ချက်သမရမိုင်လိုစီမန်နိုင်ငံဆိုင်ဝန်ကြီးတိုမတ်စ်ပက်ထရစ်ဂတ်စ်လွတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းရေဒီယိုပရဂ်သတင်းမီဒီယာမှာဖော်ပြထားပါသည်။ချက်သမရဟောင်းဗက်ကလပ်ဟာဗယ်ကတောင်ဆန်းစုကြည်နိုဘယ်ငြိမ်းချမ်းရေးဆုရဖို့1992ခုနှစ်တုန်းကစီရင်သွေးထောက်ခံခဲ့တာပါ။ဟာဗယ်ရဲ့ကောင်းမွေအဖြစ်ဆက်ဆက်နေတဲ့ Forum 2000အစည်းအဝေးပွဲကို2013ခုနှစ်တုန်းကပရဂ်နိုင်ငံမှာကျင်းပခဲ့ပြီးတော့တောင်ဆန်းစုကြည်တက်ရောက်ခဲ့ပါသည်။
အိန္ဒိယနိုင်ငံဟာအီရန်ကရေနံတင့်သွင်းမှုအလုံးကိုရပ်ဆိုင်လိုက်ပြီးဖြစ်ကြောင်းဝါရှင်တန်မြို့တော်မှာရှိတဲ့အိန္ဒိယသံအမတ်ကြီးကဗုဒ္ဓဟူးနေ့မှာပြောလိုက်ပါတယ်။ဒါဟာအမေရိကန်ကအရေးယူဖို့ချိန်ချောက်မှုကိုလိုက်နာဆုံးဖြတ်လိုက်တဲ့နောက်ဆုံးနိုင်ငံဖြစ်ပါတယ်။အိန္ဒိယဟာအီရန်ကရေနံတန်ချိန်တက်တန်းတင့်သွင်းနေတာကိုအမေရိကန်ကဖိအားမတိုးမြှင့်ခင်တလအလိုဧပြီလကတည်းကရှော့ချလာခဲ့တာဖြစ်ပေမဲ့လို့ရှော့ချလာခဲ့တာဖြစ်တယ်လို့အိန္ဒိယသံအမတ်ကြီး Harsh Vardhan Sringla ကဆိုပါတယ်။ဒါအပြင်လောင်စာဆီလိုအပ်မှုရှိနေတဲ့အိန္ဒိယနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုရဲ့မိတ်ဆွေနိုင်ငံတစ်ခုဖြစ်တယ်လို့သူကိုယ်သူသတ်မှတ်ပြီးဗနီဇွဲလားနိုင်ငံကရေတံတင်သွင်းမှုအလုံးကိုလည်းပိတ်ပင်ခဲ့ပြီးဖြစ်တယ်လို့သံအမတ်ကြီးကဆိုပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံရဲ့လောင်စာဆီလိုအပ်မှု10ရာခိုင်နှုန်းဝယ်ယူရရှိနေတဲ့အီရန်နိုင်ငံကတင်သွင်းမှုကိုရပ်ဆန့်လိုက်တဲ့အတွက်ပြည်တွင်းမှာအထိနာနေရတယ်လို့လည်းဆိုပါတယ်။တကယ်တော့အခုဖြစ်နေတဲ့ပြဿနာဟာအမေရိကန်နဲ့အီရန်နိုင်ငံကြားဖြစ်နေတဲ့ပြဿနာသာဖြစ်ပေမဲ့ကျွန်တော်တို့ဟာတတရလူသားဖြစ်တယ်လို့လည်းသူကပြောပါဗျ။ Donald Trump အစိုးရအဖွဲ့ဟာအီရန်နိုင်ငံကိုဒဏ်ခတ်ပိတ်ဆို့တဲ့အထက်ကချွင်းချက်အနေနဲ့နိုင်ငံ၈ခုကိုအီရန်စီကရေနံဝယ်ယူခွင့်ပေးထားခဲ့ပေမဲ့မေလ၂ရက်နေ့မှာတော့ဒီခွင့်ပြုချက်ကိုရုပ်သိမ်းခဲ့တာပါ။ဒီလိုရုပ်သိမ်းခဲ့တဲ့အတွက်တူရကီနိုင်ငံဟာလည်းအီရန်စီကရေနံဝယ်ယူမှုကိုအစောပိုင်းကရပ်ဆိုင်းခဲ့ပါဗျ။
ဤဝင်နေအမေရိကန်ကြားတင်းမာနေတဲ့ဆက်ဆံရေးနဲ့ဤဝင်နေအိန္ဒိယပါကစ္စတန်နိုင်ငံအရေးဆွေးနွေးဖို့အတွက်ဤဝင်နိုင်ငံကြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဆာရက်ကပါကစ္စတန်ကောင်စာတွေနဲ့တောက်ကြနေမှာတွေ့ဆုံခဲ့ပါတယ်။ပါကစ္စတန်နိုင်ငံကြားရေးဝန်ကြီးရှာမာမုဒ်ကော်ရက်ရှီနဲ့ဇာရစ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အစည်းအဝေးပြီးမှာတော့ဤဝင်တပ်မတွေကပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်နဲ့တွေ့ဆုံခဲ့ပြီးတော့နိုင်ငံကိစ္စတွေနဲ့ဒေသဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။အီရန်ရဲ့ရေနဲ့တင်ပို့မှုကိုလုံးဝဖျက်တာဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်တဲ့အကြောင်းကြေညာပေးတဲ့နောက်ပိုင်းမှာအမေရိကန်နဲ့အီရန်ကြားဆက်ဆံရေးပိုပြီးတော့တင်းမာလာခဲ့ပါတယ်။ပင်လယ်ကွေ့ဒေသမှာအမေရိကန်စစ်တပ်တွေချထားတာကလည်းအီရန်အတွက်ချင်းချောက်မှုတရဖြစ်တဲ့ဆိုပြီးတော့အီရန်ကမြင်နေရပါ။ဒေသဆိုင်ရာအတွင်းမှာအနည်းငယ်ရှိတဲ့ကိစ္စရပ်တွေဖြစ်ပြောဆိုနေတဲ့ပြဿနာတွေကိုပါကစ္စတန်တာဝန်ရှိသူတွေနဲ့ဆွေးနွေးသွားမယ်အကြောင်းဆွေးနွေးစည်းဝေးမတိုင်ခင်ကြာတာပင်နေမှာပဲပါကစ္စတန်နိုင်ငံအစ္စလာမဘက်မြို့တော်ကိုရောက်လာတဲ့ဇာရစ်ကအီရန်သတင်းမီဒီယာတွေကိုပြောခဲ့ပါတယ်။ဒေသတွင်းနဲ့နိုင်ငံအကျိုးနဲ့ဖြစ်ပေါ်လာတဲ့ဒေသဆိုင်ရာအခြေအနေတွေအကြောင်းအီရန်နိုင်ငံသားရေးဝန်ကြီးနဲ့ပါကစ္စတန်ဗိုလ်ချုပ်ကြီးကမာဂျာဗက်ဘာရှဝါတို့တွေ့ဆုံဆွေးနွေးခဲ့ကြပါသေးတယ်။
ပြည်ထောင်နိုင်ငံလီယိုနိုမြို့မှာပောက်ကွဲမှုတစ်ခုဖြစ်ပြီးလူ9ဦးဒဏ်ရာရသွားပါတယ်။ပောက်ကွဲမှုဖြစ်တဲ့အကြောင်းရင်းကိုအခုထိမသိရသေးပါဘူး။ လီယွန်မျိုးရဲ့လူစီကားတဲ့လမ်းမတစ်ခုမှာပောက်ကွဲခဲ့တာဖြစ်ပြီးအ내ချင်းတိုင်ရာရသူ9ယောက်ရှိတယ်လို့ဒေသခံအရာရှိတွေကပြောတဲ့အကြောင်း AP သတင်းတရက်ကဖော်ပြထားပါတယ်။ပောက်ကွဲမှုဖြစ်တဲ့လမ်းကိုရဲတွေကပိတ်ဆို့ထားပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကတော့ဒီပောက်ကွဲမှုမှာအသေးပြောက်မရှိကြောင်းတည်ပြုပြောကြားပြီးတိုင်ရာရသူတွေနဲ့သူတို့မိသားစုတွေအတွက်စိတ်မကောင်းဖြစ်မိကြောင်းဥရောပပါလီမန်ရွေးကောက်ပွဲအတွက်အင်တာဗျူးပြုလုပ်နေစဉ်မှာထည့်သွင်းပြောကြားသွားပါတယ်ရှင်။
မိုနာလီဇာပကြီးကားနဲ့နာမည်ကျော်ကြားတဲ့ Renaissance ပကြီးပညာရှင်လီယိုနာໂດဒါဗင်ချီဟာ ADHD လို့လူသိများတဲ့အာရုံစူးစိုက်ရခက်တဲ့ကနာမငြိမ်ရောဂါရှိလောက်တယ်လို့ပြည်ထောင်နိုင်ငံကစိတ်ပညာပိုင်းဆိုင်ရာပါမခတယောက်ကသုံးသပ်ပါတယ်။ပကြီးသိပ္ပံဘီသူကဂီတတင်ချာအင်ဂျင်နီယာနဲ့မြေပုံရေးဆွဲတဲ့ပညာတွေမှာဗတ်ဆုံတော်တဲ့လီယိုနာໂດဒါဗင်ချီသူတည်ဆုံးသွားတာနှစ်900ကျော်ချိန်မှာတော့အခုလိုသုံးသပ်တဲ့ဇာတ်လမ်းတစ်ခုထွက်လာတာပါ။လီယိုနာໂດဒါဗင်ချီဟာသူ့စီမံကိန်းတွေအဆုံးမသတ်နိုင်အောင်အဆုံးမသတ်နိုင်တာကိုကြည့်တင်အဖြစ်သိပ္ပံပညာပိုင်းဆိုင်ရာအရသူဟာ ADHD ကညာမငြိမ်ရောဂါရှိလောက်တယ်လို့ကောက်ချက်ချတဲ့အကြောင်း London King's College ပမောက္ခမာကိုကတာနီကအာယုံကျောဆိုင်ရာစာဆောင် Brain မှာတောက်ကြနေကသူစာတန်းကိုထုတ်ပြန်လိုက်ပါတယ်။ Leonardo Da Vinci ကငငယ်ကလေးကကိစ္စတွေကိုအပိစံမလုံဆောင်နိုင်ခဲ့တဲ့အကြောင်းသမိုင်းထောက်ထားတွေမှာတွေ့ရတယ်လို့ကတာနီကပြောတာပါ။အလုပ်တစ်ခုကနေတစ်ခုမကြာခဏပြောင်းလဲတဲ့သူဖြစ်ပြီးတော့အမြင်နဲ့တစ်ခုမဟုတ်တစ်ခုလုံးနေရမှာဖြစ်တဲ့သူလို့သူအကြောင်းအထုပ်ပတ်တွေရေးတဲ့သူတွေကရေးခဲ့ပူပါတယ်။ ADHD ရှိသူအများစုလိုပဲဒီ Leonardo Da Vinci ကအဲ့အနေနဲ့နေတဲ့သူဖြစ်ပြီးတော့ညာလုံးပေါက်ရက်ဆက်ပြီးတော့အလုပ်လုပ်တဲ့သူလည်းဖြစ်ပါလေရှင်။
2019မေလ25ရက်စနေနေ့မနေ့ထိတ်တန်းရောက်ဒေတာတွင်နဲ့မြန်မာနိုင်ငံကသတင်းတွေကိုမတ်အီတန်စင်နဲ့မတ်ခွာညိုတို့ကပြောပြပေးခဲ့တာပါအခုသတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နားဆင်ကြရမှာပါဒီအထက်မှာပထမဆုံးကြားကြရမှာကတော့မြန်မာနိုင်ငံကအစိုးရဝန်ထမ်းတွေအနေနဲ့တရားဥပဒေစိုးမိုးရေးအတွက်ကြောသားရင်သားမခွဲဘယ်သူမျက်နှာမှမထောက်ဘဲဥပဒေအတိုင်းဆုံးဖြတ်ကြဖို့ပြည်သူတွေကိုဖိနှိပ်တာမျိုးမလုပ်ကြဖို့နဲ့ဖက်ဒရယ်အစနစ်ကိုဥတီတဲ့ပြုပြင်ပြောင်းလဲမှုတွေမှာလိုက်ပါဆောင်ရွက်ကြဖို့သမရဦးဝင်းမြင့်ကနေပြည်တော်ကောင်စီနယ်မြေကအစိုးရဝန်ထမ်းတွေကိုတိုက်တွန်းလိုက်ပါတယ်။သမရကအဂတိလိုက်စားမှုတွေရှိလာရင်လည်းဘသူကိုမှခွင့်မလွတ်ဘူးလို့လည်းသတိပေးလိုက်ပါတယ်။ဒီသတင်းကို VOA သတင်းထောက်မေခါကတင်ပြထားပါတယ
်။နေပြည်တော်မှာလုတ်တဲ့သမရနဲ့နေပြည်တော်ကောင်စီနယ်မြေအတွင်းမှာရှိတဲ့အစိုးရဝန်ထမ်းတွေတွေ့ဆုံပွဲမှာသမရကတရားဥပဒေစိုးမိုးရေးအတွက်အစိုးရဝန်ထမ်းတွေအနေနဲ့ကြောသားရင်သားမခွဲဘဲဘသူမျက်နှာမှမထောက်ဥပဒေတိုင်းဆုံးဖြတ်ကြဖို့ပြည်သူတွေကိုဖိနှိပ်တာမျိုးတွေမလုပ်ဖို့နဲ့ဖက်ဒရယ်စနစ်ကိုဥတီတဲ့ပြည်ဝင်ပြောင်းလဲမှုတွေမှာလိုက်ပါဆောင်ရွက်ကြဖို့ကိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်
။သမရမှုလို့ဥကြီးချုပ်မှုလို့ဥကြီးမှုလို့တို့တော်ကိုယ်စားလှယ်မှုလို့နေပြည်တော်ကောင်စီဥက္ကဋ္ဌမှုလို့စသည်ဖြင့်ခွင့်ဒုက္ခမီဥပဒေအထက်မှဒီလိုမျိုးအားလုံးကဥပဒေရဲ့ရှေ့မှာအညီညာဖြစ်ရမှာဖြစ်ပါတယ်။အကြတော့ဥပဒေရတစ်မျိုးကြီးပါသူကြီးပါသားကြဥပဒေရတစ်မျိုးမျိုးသူမျိုးသားကြဥပဒေရတစ်မျိုးမင်းဆိုးရသားကြဥပဒေရတစ်မျိုးကျွန်တော်အားလုံးတွေကြိုက်တယ်သာဘူးလို့ကျွန်တော်ပြောတာကျွန်တော်တို့ဒီဟာနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်အခုတချို့နေရာလေးတွေမှာတချို့ပုံပုံတွေမှာမြင်တွေ့ကြားသိနေရပါအဲ့ဒီမြင်တွေ့ကြားသိနေရတဲ့အတွက်အဲ့ဒီပုံပုံတွေကိုကျွန်တော်ပြောချင်ပါတစ်ချိန်ကအဲ့ဒီလိုအပြုမှုတွေအဲ့ဒီလိုအလုပ်ကံတွေအဲ့ဒီလိုအနေထိုင်တွေအဲ့ဒီလိုအကျင့်ကြံတွေမကြိုက်ဘူးကိုဒီလုပ်ကိုလုပ်ခဲ့ဒီကြောင်မယူဒီနေရာရောက်တော့မှကိုဒီဒီလိုလုံးမှာလားကိုကျင်းစာပြထားမှာဖြစ်ပါ့
။အုတ်ချုပ်ရေးဥပဒေပြည်ရေးတရားစီရင်မန်တိုင်း3ရက်စလုံးမှာတာဝန်ထမ်းဆောင်နေကြတဲ့အစိုးရဝန်ထမ်းတွေကိုပြင်းပြင်းထန်ထန်သတိပေးခဲ့ပြီးအဂတိလိုက်စားမှုတွေရှိလာရင်ဘသူကမှခွင့်မလွတ်ဘူးလို့လည်းသမရကပြောခဲ့တဲ့အကြောင်းအဲ့ဒီပွဲကိုတက်ခဲ့တဲ့တက်ကုန်ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးကျော်တင်းက VOE ကိုပြောပြပါရစေ
။ဟိုအပြစ်သေးမှုအနေနဲ့တော့အဲ့ဒီအဲမှာဆက်ပြောတာတော့ဘာမှမရှိပါဘူး။ဒီကတော့ဒီအဂတိအဲ့ကဲဒီကော်မရှင်ပေါ့နော်အဲ့ကဲဒီတိုက်ခိုက်ရေးကော်မရှင်နေရတော့ဒီဘော့စီမံစီကံတိုင်းမှာအာဒီကိစ္စတွေဖြစ်ပေါ်လာပြီဆိုရင်တော့ဒီဘဒုမကျွန်တော်တို့ညနာဘိုက်မှမဟုတ်ဘဲနဲ့ပေါ့နော်ဒီဒီကက်ကြပ်သားပဲဆောင်ရွက်သွားမယ်ဆိုရင်တော့ပြောလာပါနော်တရားလို့တော့ဒီလိုပါလို့လည်းဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတရားစီရင်တိုင်းမှာဒီညနာဦးမမထောက်နဲ့နော်အားလုံးဟာတပြည်းညီပဲဥရိယသုံးချကြပါဘောနော်အဲဘသူကတော့ဗာမျက်နှာရှိလို့ဘသူကတော့ဖြင့်ဘယ်လိုမျက်နှာမရှိလို့ဆိုရပုံစံမျိုးမလုပ်ပါနဲ့ဆိုရကြောင်းလည်းပေါက်ပြသွားတယ်
သမရကအခုလိုပြည်နယ်နဲ့တိုင်းဒေသတွေကဝန်ထမ်းတွေနဲ့တွေ့ဆုံတာသတိပေးစကားတွေပြောဆိုတာတွေရှိပေမဲ့တကယ်လက်တွေ့ဆောင်ရွက်မှုနဲ့ပြည်ပြောင်းပြောင်းလဲရေးတွေအတွက်ဘလောက်ထိထိရောက်နိုင်တယ်လဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ဆိုလာသူကတော့နိုင်ငံရေးလေလာသုံးသက်သူဒေါက်တာရံမျိုးသိမ့်ပါ
2020ရွေးကောက်ပွဲရလေဟိုတနည်းချော်ချော်လောက်ပဲတူတော့တယ်လေအဲ့ဒီအခါကျတော့လက်ရှိအစိုးရအနေနဲ့ဒီပြည်ပြောင်းပြောင်းလဲရေးကိုတော့ဆက်ပြီးတော့ဟိုတွားပေးဖို့ဆိုလို့ရှိရင်အချိန်ကတော်တော်နည်းနေပြီလို့မြင်တယ်။အဲ့တော့လက်ရှိအချိန်တွေမှာအာဒီအဂရိလိုက်စားမှုတိုက်ဖြတ်ရေးလို့ကိစ္စမျိုးเนาะအဲ့ဒါကိုတကယ်ချင်းရောင်းနဲ့ချေချေပြတ်ပြတ်တွန်းတွန်းတိုက်တိုက်လုံးနိုင်မယ်ဆိုရင်တော့အတိုင်းအတာတစ်ခုအထိဟိုသမရဖြစ်စေခြင်းနဲ့စန္ဒပေါ့။နောက်သမရပြောတဲ့စကားနဲ့လက်ရောညှိချွေဖြစ်ကောင်းဖြစ်လာနိုင်မယ်လို့မြင်တယ်။
သမရဦးဝင်းမြင့်အနေနဲ့နေပြည်တော်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေကိုတွေ့ဆုံတာဒါပထမဆုံးချိန်ဖြစ်ပြီးအရင်လတွေတုန်းကပဲခူး၊ရန်ကုန်၊မွန်နဲ့ကယားတို့ကဝန်ထမ်းတွေနဲ့တွေ့ဆုံတာပြည်ဝင်ပြောင်းလဲမှုတွေမှာလိုက်ပါကြဖို့တတိပေးခဲ့တာတွေလည်းရှိပါတယ်ရှင်
ရရှိမှာခင်ဗျာ။မကြကြီးရပိုင်းတော့ကပြောင်းစုလွှတ်တော်ကနေတည်ပြုလိုက်တဲ့အလုသမားကြီးရငင်းပွားမှုဖြစ်ရှင်းဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်ရနေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေကြပါတယ်။ဒီဥပဒေအရအလုသမားတွေအခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကအခွင့်အရေးညှိနှိုင်းဆုံးမှုဖြစ်နေတယ်ဆိုပြီးတော့ယူဆကြပါတယ်။လာမယ့်စနေနေ့ညဒဲရီလိုက်စနေနေ့ဘက်မှာတော့မကြကနာဆိုလိုဖြစ်နေတဲ့အလုသမားကြီးရငင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်စနေမိမြန်လူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရိုက်လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်စနေမိမြန်ကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
တိုင်းရည်လိုင်းဆွေးနွေးကအစီအစဉ်တွေကိုတော့အင်္ဂါနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ကြပြီးပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့ဖုန်းနံပါတ်က12323822554ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဆက်လက်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်အကြောင်းနားဆင်ကြရအောင်ပါ။ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေမှာရေရှားပါတဲ့ပြဿနာအကြီးအကျယ်ကြုံနေရတဲ့ကြောင့်သိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုဖြန့်ဝေပေးနေတဲ့ရေခွဲတန်းကိုရှော့ချထားရတယ်လို့ UNHCR ဒုက္ခသည်အေဂျင်စီကပြောပါတယ်။မကြာခင်မှာဒုက္ခသည်စခန်းတွေကိုရေဖြန့်ဝေပေးသွားဖို့ရှိတယ်လို့ UNHCR ကပြောပါတယ်။ UNHCR ရုံးချုပ်ရှိရာဂျနီဖာမြို့ကနေလီဆာရှလိန်ပြပထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံတက်နဖ်ကျွန်းဆွယ်ဒေသရဲ့အရှေ့တောင်ပိုင်းမှာနွေရာသီဆိုရင်အပူချိန်က40ဒီဂရီဆယ်ဆီယပ်ထိရှိပါတယ်။ရေရေခန်းချောင်းနေတဲ့အတွက်အခုချိန်ကကောင်းတဲ့ရာသီတော့မဟုတ်ပါဘူးအခါအားလျော်စွာရွာတက်တဲ့မိုးကလည်းပြီးခဲ့တဲ့နိုဝင်ဘာကစလို့ဒီဒေသမှာတဖြည်းဖြည်းနှဲပါလာတာမို့တောက်သုံးရေကိုအနှင်းငယ်သာပေးဝေနိုင်တော့တဲ့အနေအထားမှာရှိပါတယ်နောက်ထပ်သတင်းနှစ်ပတ်လောက်ကြာရင်စကန်တွေကရင်ဂျာဒုက္ခသည်3,400ကျော်အတွက်အကူအညီပေးရေးအေဂျင်စီတွေကရေဖြန့်ဝေပေးသွားမယ်လို့ UNHCR ပြောခွင့်ရပုဂ္ဂိုလ် Andre Mahajis ကပြောပါတယ
် We are talking here about 20 liters a day.This is a minimum standard in an emergency, and we, because of the shortage of water, had to go even lower now to 15 liters a day per person.
အခုဆိုရင်လူတစ်ယောက်ကိုတစ်နေ့ရေလီတာ20လောက်ပေးနေပါတယ်။ဒါကအရေးပေါ်ကာလမှာအနိုင်ဆုံးသတ်မှတ်ချက်ဖြစ်ပါတယ်။ဒီထက်အခြေအနေဆိုလာရင်တော့လူတစ်ယောက်အတွက်တစ်နေ့ကို15လီတာအထိရှော့ချရမှာပါ။ဒါကလည်းတစ်နေ့တာအတွက်လူတွေလိုအပ်တဲ့ရေပမာဏလို့ယူဆထားလို့ပါ။ဥပမာတကူရီတန်ရှင်းရေးအတွက်ချက်ပြုတ်ရေးအတွက်နဲ့မိလာမှာသုံးဖို့အတွက်ပါအားလုံးကိုထက်အတွက်ထားပါတယ်
။ရေဖြန့်ဝေပေးရေးအတွက်တစ်လကိုဒေါ်လာ6,000လောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။ရေရှားပါလာတာကြောင့်ဒုက္ခသည်တွေကိုရေဖြန့်မြူးပေးနိုင်ဖို့ခွဲတန်းစနစ်နဲ့ပေးဝေနေရတယ်လို့မဟက်ဂျစ်က VOA ကိုပြောပါတယ်။တက်နဲ့ကျွန်းဆွယ်ဒေသရဲ့မြောက်ဘက်ပိုင်းအခြေအနေတွေကကွဲပြားမှုရှိတယ်လို့မဟက်ဂျစ်ကပြောပါတယ်။ကောက်ဆက်ဘဇာကုရုပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်9,000လောက်ရှိပြီးအဝေးစီးတွင်းတွေကနေရေရရှိနေကြတယ်လို့သူကပြောပါတယ်။တက်နက်တောင်ပိုင်းမှာလာမယ့်ရက်အနည်းငယ်ဆိုရင်ပူပြင်းတဲ့နွေရာသီကုန်ဆုံးပြီးမုတ်တုံရာသီအစဖြစ်တဲ့ဂျွန်လနှောင်းပိုင်းကစလို့မိုးရွာသွန်းလာတော့မယ်လို့မျှော်လင့်ရပါတယ်။မိုးမတန်ခင်ကြိုတင်ပြင်ဆင်တဲ့အနေနဲ့က ခိုင်ခန့်တဲ့မိုးရေလောင်ကန်တွေကို UNHCR ကတိစောက်နေတယ်လို့မန်ဂျစ်ကပြောပါရယ်ဒီလိုရေလောင်ကန်တိစောက်ရမှာရာနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းဝင်ရောက်ကူညီကြပြီးမုတ်တုံမိုးကာလအတွင်းလောင်နာတဲ့ရေကိုတစ်နှစ်ပတ်လုံးသုံးနိုင်အောင်လို့ရည်ရွယ်တာပါရေကန်ဆောက်တဲ့စီမံကိန်းကို WFP ကမ္ဘာစားနပ်ရေးခါထောက်ပံ့ရေးအဖွဲ့နဲ့လူသားချင်းစာနာရေးအေဂျင်စီ ADRA နဲ့အတူ UNHCR တို့ကပါပူးပေါင်းလှုပ်ဆောင်နေပြီးလောလောဆယ်အခြေအနေတွေအကောင့်ထဲပေါ်လာနေပြီလို့သူကဆိုပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြသွားတာပါအခုတခါထိုင်းနိုင်ငံကချနာပူရီခရိုင်ကတဘာဝတစ်တော်ကျူဝိုင်းမှာအမဲလိုက်နေတဲ့ခရင်အမျိုးသားတူကိုထိုင်းတစ်တော်ထိန်းသိမ်းရေးအဖွဲ့ကဖိတ်ဆို့ဖမ်းဆီးခဲ့ရမှာတောကောင်တွေနဲ့အတူလက်နက်တွေနဲ့မေလ22ရက်နေ့ကဖမ်းဆီးခဲ့မိခဲ့ပါတယ်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ကချနာပူရီခရိုင်စံရုပ်အမျိုးသားတစ်တော်ကျူဝိုင်းအတွင်းမှာတောကောင်များလာရောက်အမဲလိုက်နေတဲ့ခရင်တပ်ဖွဲ့ဝင်3ဦးစခန်းချနေတဲ့နေရာကိုထိုင်းနိုင်ငံတစ်တော်တပ်ဖွဲ့ဝင်တွေဝိုင်းထားတဲ့အချိန်မှာတဲအတွင်းကသူတွေထွက်ပြေးသွားခဲ့ရမှာတော့ပကက်အတွင်းမှာအိတ်နေတဲ့ခရင်မျိုးသားတအုပ်ကိုသာဖမ်းဆီးနိုင်ခဲ့တာပါမြန်မာနယ်စပ်နဲ့3ကီလိုမီတာလောက်သာကွာဝေးတော့တာကြောင့်ထွက်ပြေးတဲ့သူတွေနောက်ကိုထိုင်းတပ်ဖွဲ့ကဆက်မလိုက်ဖို့ဆုံးဖြတ်ခဲ့ကြတယ်လို့ဆိုပါတယ်ဖမ်းဆီးမိခဲ့တဲ့အသက်26နှစ်အရွယ်ခရင်အမျိုးသားမှာတော့သူနဲ့အတူ AR 15MC တနတ်တလက်နဲ့ကြီးကက်တွေနဲ့အတူတော်ပေါင်းတနက်နှစ်လက်ကိုလည်းတက်တေကန်အဖြစ်တင်စီလိုက်နိုင်ပါတယ်။တရားခံရဲ့ဖော်ထုတ်ချက်အရဖပြေးလွတ်မြောက်သွားခဲ့တဲ့အမျိုးသားနှစ်ဦးဟာထိုင်းမျိုးသားတစ်တော်ကျွိုင်းအတွင်းကိုလွန်ခဲ့တဲ့နှစ်ရက်ကလေးကဝင်ရောက်လာခဲ့ကြတာဖြစ်ကြောင်းကော့ဖိုးကြီးရွာက KNU တပ်ဖွဲ့စခန်းတစ်ခုကနေလာခဲ့ကြတာဝန်ခံခဲ့ကြပါတယ်။တွားရောက်ဖမ်းဆီးခဲ့တဲ့ထိုင်းတစ်တော်အရာရှိကတော့အခုလိုပြောဆိုသွားပါတယ
်
ကျွန်တော်တို့သွားဖမ်းတဲ့အခါမှာ AR rifle တွေကိုမိတယ်တော်ရုံမုတ်ဆိုးတွေတော့မဟုတ်ပါဘူးအမေရိကန်မောင်းပြန် rifle တွေကိုသုံးလာတာတွေ့ရပါတယ်ဆိုပြီးပြောဆိုသွားပါတယ်ထိုင်းတစ်တော်ဖွဲ့ကဖမ်းဆီးတဲ့အခါမှာတော့ရှားပါဝတ်ဝင်နဲ့တောကောင်အသား6တီအယိုးစုတွေကိုတဲအတွင်းမှာတွေ့ခဲ့ရတယ်လို့ဆိုပါတယ်ထိုင်းဆိုရဟာတဘာဝပတ်ဝန်းကျင်နဲ့အမျိုးသားတစ်တော်ထိန်းသိမ်းရေးလုပ်ငန်းတွေမှာနိုင်ငံတော်ရဲ့ငွေကိုအများအများသုံးပြီးရဟတ်ယင်တွေသက်သွေးရေးပစ္စည်းအပြည့်အစုံတွေနဲ့ဝန်ထမ်းတွေအလုံးလောက်ခန့်ထားပြီးတစ်တော်ထိန်းသိမ်းရေးတွေကိုလုပ်ဆောင်နေတာပါအခုလိုမျိုးအမျိုးသားတစ်တော်ကျွိုင်းအတွင်းမှာတားကောင်တွေအမဲလိုက်ခဲ့တဲ့ထိုင်းအရာရှိပိုင်းနဲ့တန်းကြွယ်တထေးတွေကိုတော့ဖမ်းဆီးရေးယူခဲ့ပြီးဖြစ်ပါတယ်ကရင်မျိုးသားအစည်းအုံးကတာဝန်ရှိသူတွေကတော့စံရွက်ရဲစခန်းကိုလာရောက်ခဲ့ပြီးတရားခဏ်ဟာသူတို့စစ်သားမဟုတ်ကြောင်းညှင်းဆိုလိုက်တယ်ဆိုပြီးဘန်ကောက်ပို့သတင်းမှာတော့ဖော်ပြထားပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီး KNU အဖွဲ့က VOA ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မကြာခင်မှာတင်ဆက်မဲ့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းဆက်လက်နှาศင်ပေးကြပါဦးခင်ဗျာ
။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bamiset@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
VOA American သံရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီတစ်ခါတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ကြရမှာပါ။တောင်တရုတ်ပင်လယ်ပြင်မှာအခုလအတွင်း American ကမ်းခြေစောင့်တပ်ကစီးရဲလက်ကျင့်ခဲ့တာဟာအငင်းပွားရေပိုင်တဲ့အတွင်းဒီဒေသကိုပိုင်ဆိုင်ကြောင်းအဓိကပြောဆိုနေတဲ့တရုတ်နဲ့ Washington အကြားတင်းမာမှုတွေဖြစ်ပေါ်စေမဲ့အကြောင်းအရာအသစ်တစ်ခုဖြစ်လာပါတယ်။ဒီအကြောင်း VOA သတင်းထောက် Ralph Jennings သတင်းပေးပို့ထားတာကို
ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်
။အမေရိကန်ကမ်းခြေဆောင်တပ်ကအမြန်ရင်ဘတ်သော့ဖာဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့တွေနဲ့အတူမေလ14ရက်နေ့ကရေချောင်းလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ခေါင်းစဉ်အောက်မှာပူးတွဲစည်းရေးလက်ချက်မှုပြုလုပ်ခဲ့ကြကြောင်းအိန္ဒိယနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်ကူကယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။အဲ့ဒီစည်းရေးလက်ချက်တဲ့နေရာနဲ့မလားမကန်တောင်တရုတ်ပင်လယ်ပြင်အတွင်းကစကားဘိုလိုကျွန်းစုတွေရဲ့အနောက်ဘက်ဖိလစ်ပိုင်ကလူဆွန်ကျွန်းအနီးမှာတရုတ်ရေတပ်တင်းမောကိုတွေ့ခဲ့ရကြောင်းဖိလစ်ပိုင်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။တရုတ်နဲ့ဖိလစ်ပိုင်အကြားအဲ့ဒီကျွန်းစုတွေကိုပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးတရုတ်ရေတပ်တင်းမောတွေက2012ခုနှစ်မှာအဲ့ဒီကျွန်းတွေကိုတင်ပိုက်ခဲ့ပါတယ်။အဲ့ဒီကျွန်းစုတွေအနီးဝန်းကျင်ကရေပိုင်နဲ့60ရာခိုင်နှုန်းလောက်ကိုတရုတ်တို့ကသူတို့ပိုင်ဆိုင်ကြောင်းပြောဆိုနေပြီးဖိလစ်ပိုင်ပါအဝင်တခြား၅နိုင်ငံကလည်းပိုင်ဆိုင်ကြောင်းပြောဆိုနေကြတာပါ။အမေရိကန်နဲ့ဖိလစ်ပိုင်ရေတပ်တို့မကြာခဏစီးရေးလက်ချက်မှုပြုလုပ်လေးရှိပေမဲ့အခုလိုကမ်းခြေဆောင်တပ်တွေပါဝင်တာကတော့အင်မတန်ရှားပါးပါတယ်။1950ခုနှစ်ခရဲကအမေရိကန်နဲ့မဟာမိတ်စာချုပ်ချုပ်ဆိုထားတဲ့ဖိလစ်ပိုင်နိုင်ငံကိုအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ကတင်မောတွေလွန်ခဲ့တဲ့9နှစ်ကနောက်ဆုံးတွားရောက်ခဲ့တာပါ။ဒီဒေသမှာတရုတ်တို့ရဲ့စီးရေးအရတိုးချက်လာနေမှုနဲ့ပုံမကောင်းမွန်တိုးတက်လာနေတဲ့တရုတ်တို့ရဲ့ကာကွယ်ရေးစနစ်ကိုဖက်ပေါင်းစုံကဟန်တားနိုင်ရေးအတွက်အမေရိကန်ကမ်းခြေဆောင်တပ်ရဲ့အမြန်ရင်ကိုအခုလိုဆစ်လွတ်လိုက်တာဖြစ်တယ်လို့တိုကျိုမြို့အခြေစိုက် International Christian တက္ကသိုလ်ကအကြီးတန်းနိုင်ငံရေးနဲ့နိုင်ငံတကာရေးရာပါမောက်ကစတီဖင်နေဂီကပြောပါတယ်
That's about interoperability. That's about increasing their capabilities. That's a message to Beijing that the United States is engaging.
ဒီနယ်ဒူပူပေါင်းဆောင်ရွက်မှုတွေကောင်းလာအောင်လုပ်နိုင်ရေးဆိုမြန်မာလာအောင်အခုလိုစီးရေးလေ့ကျင့်နေတာပါ။ American ပြည်အောင်စုဟာဒီဒေတာမှာစီးရေးတက်တက်တာမဟုတ်ဘဲအဆင့်၄-၅ဆင့်လောက်ပါဝင်ဆောင်ရွက်နေတယ်ဆိုတာတရုတ်နိုင်ငံကိုသတင်းစကားပေးလိုက်တာပါပဲ
။အကျယ်ဝန်းအဖြစ်စတူယန်ကီလိုမီတာ၃တန်းခွဲရှိတဲ့ဒီရေပိုင်နဲ့မှာအမေရိကန်တို့ကပိုင်ဆိုင်ကြောင်းပြောဆိုနေတာမရှိပေမဲ့ကုန်စည်စည်းစင်းရေးမှာအရေးပါတဲ့ဒီရေချောင်းဒေတာကိုနိုင်ငံတကာကတုံးလို့ရအောင်ဖွင့်ထားခြင်းနဲ့ဆန္ဒရှိနေတာပါ။ဒါကြောင့်လဲအမေရိကန်ကဒီဒေတာကိုရေတပ်သင်္ဘောတွေမကြာခဏဆေလွတ်လို့ရှိပါတယ်။ဘီယန်နမ်ကိုလည်းနဲ့တင်ပို့ရောင်းချခွင့်ပိတ်ပင်ထားတာကို2016ခုနှစ်မှာအမေရိကန်ကပြန်ရုပ်သိမ်းပြတဲ့နောက်ပိုင်းရေတပ်အပါအဝင်တခြားနီလန်းနေနဲ့ချင့်ကလှုပ်ဆောင်တော့မယ်ဆိုတာကိုပြသလိုက်တာဖြစ်ပါတယ်။အခုနှစ်မှလာတော့ကလည်းအငင်းပွားနေတဲ့ရေပိုင်နဲ့ပေါ်ကိုအမေရိကန်က B-52 ဘုံးကျဲလေယာဉ်ပြန်တန်းခဲ့ပါတယ်။ဘရူနိုင်းတရုတ်မလေးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းဒီဒေသကိုပိုင်ဆိုင်ကြောင်းပြောဆိုနေကြတာပါ။ဒီဒေသမှာငါးတွေပေါ်တာနဲ့ရေအောက်သဘာဝတည်ရန်ဇာတာတွေကြောင့်အခုလိုပိုင်ဆိုင်မှုအငင်းပွားနေကြတာပါ။အာရှတိုက်မှာစစ်အင်အားအတောင့်တင်းဆုံးတရုတ်နိုင်ငံကကျွန်းသစ်တည်ဆောက်ပြီးစစ်အင်အားတိုးချက်လာတာကြောင့်အလုံးအတွက်စိုးရင်စရာဖြစ်လာခဲ့ပါတယ်။အမေရိကန်ကတရားဥပဒေစိုးမိုးရေးအတွက်ရည်ရွယ်ပြီးကမ်းခြေဆောင်တင်ဘောတွေဆီလွတ်ခဲ့တာဟာရေချောင်းပဋိပက္ခဖြစ်မှာကိုဟန်တားတဲ့အနေနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့တိုက်ပေးအခြေစိုက်တောင်တရုတ်ပင်လယ်ပြင်ဆိုင်ရာသုတေသနအဖွဲ့အကြီးအကဲဂျိုနာသန်စပန်ဂလာကပြောပါတယ်ဖြစ်လာနိုင်ခြေရှိတဲ့မွေးရေးဆေးဝါးမောင်ခိုကူးမှုနဲ့တရားမဝင်ငါးဖမ်းလုပ်ငန်းတွေကိုဟန်တားဖို့အတွက်တရုတ်နဲ့ထိုင်ဝမ်တို့ကလည်းသူတို့ရဲ့ရေတပ်တင်မောတွေကိုဆစ်လွတ်ခဲ့တယ်လို့ဂျိုနာသန်စပန်ဂလာကပြောပါတယ
် It would be reasonable to try and frame any sort of operations in the South China Sea or any sort of cooperation
တောင်တိုပင်လယ်ပြင်တွင်စစ်စင်ရေးတစ်ခုလုပ်နိုင်တယ်လို့အကြောင်းပြပြောဆိုလို့ရနိုင်တယ်လို့ခြေချောင်းကာကွယ်ရေးအတွက်ပူးပေါင်းဆောင်ရွက်မဲ့စာတရားဥပဒေစိုးမိုးရေးအတွက်ဒေတာတွင်းနိုင်ငံတွေနဲ့ပူးတွဲလှုပ်ဆောင်နေပါတယ်လို့ပြောလို့လည်းရနိုင်တာပါပဲ
တောင်တိုပင်လယ်ပြင်ကိုပန်ဆိုင်ချောင်းပြောဆိုနေကြတဲ့တခြားနိုင်ငံတွေနီးတူဖိလစ်ပိုင်နိုင်ငံဟာလည်းတရုတ်နဲ့စစ်အင်အားချင်းရှင်လို့မရနိုင်ပါဘူးဒါပေမဲ့တချင်ကဖိလစ်ပိုင်ကိုကိုလိုနီအဖြစ်အုပ်ချုပ်ခဲ့တဲ့အမေရိကန်နဲ့ဆယ်စုနှစ်ပေါင်းများစွာသဘောတူစာချုပ်ချုပ်ဆိုထားခဲ့နိုင်တာနဲ့6နှစ်လောက်ပူးတွဲစည်းရေးလက်ချက်မှုတွေလုပ်နိုင်ခဲ့တာတွေကဖိလစ်ပိုင်အတွက်အကာအကွယ်ရစေနိုင်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကစကားဘိုလိုကျွန်းစုကိုသူပိုင်ကိုပိုင်တရုတ်နဲ့ဖိလစ်ပိုင်တို့အငင်းပွားနေတဲ့ကိစ္စမှာနိုင်ငံတကာခုံတမာတိဖွဲ့ကဖိလစ်ပိုင်ကို2016ခုနှစ်မှာအနိုင်ပေးခဲ့ပါတယ်။ဒါပေမဲ့တရုတ်တို့ကတော့အဲ့ဒီကျွန်းစုတွေအနီးမှာသူတို့ရဲ့တင်မောတွေကိုဆစ်လွတ်ထားစေဖြစ်ပါတယ်ခင်ဗျာ
ဒီသတင်းကိုတော့ကိုဇော်ဝင်းလှိုင်တင်ပြသွားခဲ့တာဖြစ်ပါတယ် VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက် 6:00 ခွဲရှိပါပြီ။ VOA American တန်ကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက် 9:00 အထိလိုင်းဒိုမီတာ24 40 51နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေလည်းရေဒီယိုထုတ်လွှင့်နေတဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါပြီ။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာနဲ့အတူအမျိုးသမီးကဏ္ဍမှာတော့
အမျိုးသမီးများရဲ့နိုင်ငံရေးပါဝင်မှုနှုံးမှလည်းအဖွဲ့အစည်းမရှိတဲ့အတွက်ကြောင့်မလို့အဲ့ဒါကိုကူစားပြုနိုင်အောင်ဆိုပြီးတော့မှကျမတို့ကခြေလန်းတစ်ဆိုပြီးတော့အမိပေးထားခြင်းဖြစ်ပါတယ်
ချင်းပြည်နယ်မှာကြားမတန်းတူရရှိရေးအတွက်ဆောင်ရွက်နေသူတယောက်အကြောင်းနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းနားဆင်နိုင်ပါတယ်ဒီလိုအစီအစဉ်တွေကအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အာပေါ်မပြတ်မတ်ခွာညိုနဲ့မတ်ဤသန်စင်တို့ကကောက်နှုတ်တင်ပြပေးထားတာကိုလည်းနားဆင်နိုင်ကြရအောင်ပါခင်ဗျာ
မြန်မာနိုင်ငံရဲ့အနာဂတ်ငြိမ်းချမ်းရမယ်ဆိုတဲ့ကောင်းစဉ်နဲ့ Benedict Rogers က UCANews.com မှာမေလ22ရက်နေ့ကရေးသားတာကိုဖတ်ရပါတယ်။မြန်မာနိုင်ငံဟာကိုယ့်အခြေအနေကိုပြန်ပြီးတော့သုံးသပ်ဖို့လိုအပ်နေတယ်လို့ဆောင်းပါရှင်ကအစချီထားပါတယ်။လွတ်လပ်ရေးရပြီးတဲ့အချိန်290ကာလအတွင်းမှာဖြစ်ပွားနေတဲ့ပြဿနာတွေကြားမြန်မာပြည်ကကိုယ့်အခြေအနေကိုနားမလည်ဘူးလို့လည်းဆိုပါတယ်။ဘာမှနဲ့မြန်မာဘာကအမှန်ခေါ်ရမလဲဆိုပြီးဝေဝါးနေတယ်လို့ပဲမြန်မာနိုင်ငံရေးကလည်းအလားတူဝေဝါးနေတယ်လို့ဆိုပါတယ်။အဓိကအကြောင်းရင်းကဆယ်စုနှစ်တွေနဲ့ချီပြီးဖြစ်ပွားနေတဲ့ပြည်တွင်းဆက်ပြီးဆုံးအောင်လို့မဆောင်ရွက်နိုင်တာပဲဖြစ်တယ်ဆိုပြီးလည်းသုံးသပ်ထားပါတယ်။ပြည်တွင်းဆက်ရဲ့အကျိုးဆက်ကြောင့်ဘာသာရေးကိုအခြေပြုတဲ့အမျိုးသားရေးဝါဒစွဲတွေအုံကြွလာခဲ့ပြီးတော့အမုန်းတရားနဲ့တီးခတ်မှုရှိတဲ့အကြမ်းဖက်မှုတွေဖြစ်ပွားရတယ်လို့လည်းထောက်ပြထားပါတယ်။ဒီလိုမဟုတ်ရင်မြန်မာနိုင်ငံကဘယ်လိုနိုင်ငံဖြစ်ချင်တယ်လို့မေးလာခဲ့ပါတယ်။လူမျိုးဘာသာစုံတွေရှင်တွဲနေထိုင်တဲ့နိုင်ငံဖြစ်လို့သလားဒါမှမဟုတ်လေဗမာလူမျိုးမဟုတ်တဲ့ဗုဒ္ဓဘာသာမဟုတ်တဲ့သူတွေကမြန်မာနိုင်ငံတွင်းမှာဒုတိယတန်းစားအဖြစ်နဲ့နေထိုင်ပြီးတော့အနိုင်ကျင့်ခံရခွဲခြားဆက်ဆံခံရအဆိုးဆုံးတပ်ဖြတ်ထောင်ချခံရတဲ့အဖြစ်မျိုးဖြစ်နေတဲ့နိုင်ငံအဖြစ်ပဲရှိနေမှာလားဆောင်းမရှင်ကမိကုန်ထုတ်နေပါတယ်တိုင်းသားတွေရဲ့ဘာသာရေးကိုအခြေပြုတဲ့အမျိုးသားရေးဝါဒစွဲရှိမှုကြောင့်ဘာသာကြားတွေကိုခွဲခြားဆက်ဆံမှုလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုစတဲ့မြန်မာနိုင်ငံရဲ့ identity crisis ဆိုတဲ့ကိုယ့်အခြေအနေကိုပြန်ပြီးတော့တုံးတက်ဖို့လိုနေတယ်ဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်ကိုမြန်မာနိုင်ငံတွင်းမှာဘာသာပေါင်းစုံရှင်တွဲနေထိုင်နိုင်ရေးဦးတည်ဆောင်ရွက်နေတဲ့လူခွင့်ရေးအဖွဲ့ CSW ကနေမကြသေးခင်တုန်းကထုတ်ပြန်လိုက်တယ်ဆိုပြီးတော့ဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အနာဂတ်ဟာငြိမ်းချမ်းရေးဖြစ်ရမယ်ဆိုတဲ့ပုတ်ရဟမင်းကြီး Francis 2019ဒီဇင်ဘာလတော့ကနေပြည်တော်မှာရောက်ခဲ့စဉ်တော့ကပြောခဲ့ပါတယ်လူအတိုင်းဝိုင်းကတဦးချင်းစီရဲ့အခွင့်အရေးဂုံတိတ်ခါကိုလေးစားတဲ့ငြိမ်းချမ်းရေးတိုင်းမအဖွဲ့တွေရဲ့ကိုယ်ပိုင်ရည်ကျင်းမှုကိုလေးစားတဲ့ငြိမ်းချမ်းရေးဘယ်သူကမှကွက်မချမ်းပဲနဲ့ဒီမိုကရေစီနီးကြဒန်းလူကြီးများမှုရှိတဲ့ငြိမ်းချမ်းရေးလိုအပ်တယ်ဆိုပြီးတော့လေပုတ်ရဟမင်းကြီးကပြောခဲ့တာကိုအခြေခံပြီးတော့ဒီစီရင်ခံစာတက်မှာရေးသားထားတဲ့အကြောင်းဖတ်ရပါတယ်လူခွင့်ချုပ်ပေါက်သူတွေတာဝန်ယူမှုတာဝန်ခံမှုရှိမှတရားမျှတမှုရမှာဖြစ်ပြီးတော့တရားမျှတမှုရှိမှလည်းငြိမ်းချမ်းရေးပေါ်ဆောင်နိုင်မယ်ဆိုပေမဲ့လည်းတရားမျှတမှုရယူတာကလက်တုံပြတာနဲ့မတူဘူးလို့လည်းရေးထားပါတယ်။ငြိမ်းချမ်းရေးမရနိုင်တဲ့အဓိကတရားခံကစစ်တပ်ဖြစ်တာကြောင့်စစ်တပ်ကိုနိုင်ငံတကာအတိုင်းအတာအနေနဲ့ဖိအားပေးတယ်လို့လည်းသူကရေးပါတယ်။ဒီစီရင်ခံစာအသစ်ရဲ့တကယ့်အနှစ်သာရအချက်ကတော့အမုန်းတရားနဲ့အာဃာတတရားတွေကိုဘေးစိတ်ပြီးတော့မြန်မာနိုင်ငံအနေနဲ့လူမျိုးဘာသာမရွေးရှင်တွဲနေထိုင်နိုင်တဲ့နိုင်ငံအဖြစ်ဖန်တီးဖို့မြန်မာဆွေရကိုယ်တော်မကမြန်မာလူမှုအတိုင်းအဝန်အဖွဲ့အစည်းတွေနဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးလိုလားတဲ့ပြည်သူတွေကိုအနူးညွတ်တောင်းဆိုတိုက်တွန်းထားတဲ့အချက်ပဲဖြစ်တဲ့အကြောင်းဖတ်ရပါတယ်။ဒီလိုလုံးမသာကိုယ့်ချီနေကိုနားမလည်နိုင်တဲ့မြန်မာနိုင်ငံဥတီချက်လက်မှတ်ကိုပြန်ရောက်လာမှဖြစ်တဲ့အကြောင်း Benedict Rogers ကရေးသားထားတာကိုဖတ်ရပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်အွန်လိုင်းသတင်းစာ The Daily Star မှာရေးသားထားတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်ရပါအောင်မလားဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်။2019ခုနှစ်ကလေးကရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်အလုံးရင်းနဲ့ထွက်လာကြတဲ့ရိုဟင်ဂျာတွေကိုကန့်ခေသူတွေအဖြစ်သတင်းတွေမှာရေးသားနေကြကြောင်းနဲ့ဆောင်းပါရှင်မမွတ်ဟဆန်ကဆောင်းပါကိုစာချီထားပါဗျ ရိုဟင်ဂျာအများစုဟာမွတ်စလင်တွေဖြစ်ပြီးစစ်တကောင်နဲ့ဘာသာစကားဆက်ဆံနေတယ်လို့ပုံပန်းသဏ္ဍာန်ကတော့ဘင်္ဂလီတွေနဲ့ဆင်တာကြောင့်အချိန်ကြာလာတာနဲ့သူတို့ဟာဘင်္ဂလားဒေ့ရှ်လူမျိုးတွေကြားမှာတသားတည်းဖြစ်သွားကြလိမ့်မယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေနေရာရင်းပြန်ရေးဆိုတဲ့အပေါ်တရုတ်၊အိန္ဒိယနဲ့ရုရှားအင်အားကြီးသုံးနိုင်ငံဟာမြန်မာနိုင်ငံကိုအကြောင်းနှစ်ချက်နဲ့ထောက်ခံပေးထားကြပါတယ်။အဲ့ဒီနှစ်ချက်ကတော့ဘာသာရေးအရမလုံမုံထားမှုနဲ့ရိုဟင်ဂျာတွေဟာလူဦးရေအဆမတန်များနေတဲ့ဘင်္ဂလားဒေ့ရှ်ဘက်ကဝင်ရောက်လာသူတွေဖြစ်တဲ့ဆိုတဲ့အချက်တွေပဲဖြစ်ပါတယ်။ဟိန္ဒူဘာသာဝင်အများစုရှိတဲ့အိန္ဒိယနဲ့ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမွတ်စလင်အများစုဖြစ်ပြီးလူဦးရေပေါက်ပွားမှုအဆမတန်များနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားမှာရှိနေတဲ့ရိုဟင်ဂျာတွေကိုလူလူလာလာမရှိကြပါဘူး။ရခိုင်ပြည်နယ်ဟာတရုတ်နိုင်ငံရဲ့ကပတ်တကွင်းလန်တစင်အစီအစဉ်မှာတခန်းတကန်တာကပါဝင်နေပြီးတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေဟာစစ်ကောင်ဆောင်တွေနဲ့လည်းဆက်နွယ်မှုရှိနေကြောင်းသူကဆိုပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံတွေဟာမြန်မာနိုင်ငံအပေါ်ဗျူဟာကြကြလွှမ်းမိုးနိုင်ရေးရှင်ပြိုင်နေကြတာကြောင့်ရိုဟင်ဂျာအရေးမှာနှစ်နိုင်ငံလုံးကသဘောထားအတူတူပဲရှိကြပါသည်။ရုရှားနိုင်ငံကလည်းမွတ်စလင်အများစုဖြစ်တဲ့ဒဏ္ဍသဟာရနိုင်ငံတွေနဲ့ဆက်ဆံရေးအခက်အခဲတွေရှိတာကြောင့်ရိုဟင်ဂျာတွေဟာလည်းရခိုင်ပြည်နယ်ရဲ့ပြဿနာအရင်ကန်းလို့ယူဆဟန်တူပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကြလာဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံစလုံးရဲ့ထောက်ခံမှုကိုရရမှဖြစ်ပေမဲ့တရုတ်နဲ့ရုရှားကတော့လုံခြုံရေးကောင်စီမှာအမြဲတမ်းကန့်ကွက်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာပထဝီဝင်နိုင်ငံရေးအရာလဲရှုပ်ရှုပ်ထွေးထွေးရှိလာတဲ့မြန်မာမျိုးမှာအင်အားကြီးနိုင်ငံတွေကလည်းပါဝင်ပတ်သက်နေတာကြောင့်ရိုဟင်ဂျာတွေကိုအချိန်ကာလအကန့်အသတ်မရှိလက်ခံထားရမယ့်ဂိမ်းကိုစိုက်နေတဲ့အကြောင်းနဲ့ဆောင်းပါရှင်မမွတ်ဟဆန်ကအဆုံးသတ်ထားပါတယ်ရှင
်။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနှာစင်ရပြီးတဲ့နောက်အခုဆက်လက်နှာစင်လေ့လာကြရမယ့် American Idiom အသုံးအင်္ဂလိပ်စာသင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်။နှာစင်လေ့လာကြည့်ကြပါခင်ဗျာ။
ဒီကနေ့တင်ပြမယ့် idiom အသုံးကတော
့ beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း t h e the b u s h bush the bush ကတော့ခြုံပုတ်လို့လုံးောက်ဒီပဲရတော့စကိုက်ထူလုံးရဲ့ဓာတ်ရိုက်ဒီပဲကခြုံမှုတစ်ပိုင်းမှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစာအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကြောင့်ရာစပင်လေးကိုအရင်ရှင်းပြပြစီငှက်ပြည့်ငှက်ဖန်းထွက်ရမှာခြုံထဲဝင်ပုတ်နေတဲ့ငှက်တွေအပြင်ထွက်လာစေဖို့ခြုံပြဘက်ကနေ wine တော၆ရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ပဲအရင်အပြင်ဘက်ကနေဝိုင်းချောက်နေတဲ့သဘောကတစ်ခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ပဲဝေကဝိုက်ခါရှောင်းကလုတဲ့သဘောဖြစ်ပါလေအဓိပ္ပာယ်ကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအားနာလို့တည့်တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီတော့နေပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ?ဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုတိတယ်မပြောဘူးဟိုဝိဒီဆောင်လုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
beat about the bush
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လှလှတန်းစီစဉ်ပို့ချပေးခဲ့တာပါနားဆင်နေတဲ့ VOA ပရိသတ်တွေအနေနဲ့ဒီအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုအသံဖိုင်ရောဗီဒီယိုဖိုင်အဖြစ်နဲ့ပါ VOA ရဲ့အင်တာနက်စာမျက်နှာမှာထပ်မံလေ့လာနိုင်ပါတယ်။ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အခုဆက်လက်ပြီးအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်။
ချင်းတိုင်းရင်သူဥပဒေဘွဲရဒေါ်ကန့်ခန္ဒင်းဟာတိရိမ်မျိုးမှာခြေလန်းသေးလို့အမိပေးထားတဲ့ကိုရက်ကတဆင့်ရိုးရတလေကျင့်သုံးနေစေချင်းပြည်နယ်မှာကြားမတန်းသူရရှိရေးအတွက်ဆောင်ရွက်နေသူတယောက်ဖြစ်ပါတယ်ချင်းတိုင်းရင်သားရိုးရတလေမှာအမျိုးသမီးတွေအခွင့်အရေးခံစားပိုင်ခွင့်ဘလောက်ရှိတယ်လဲဆိုတာကိုသူနဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာတာတန်းကတင်ပြပေးထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
ကျမတို့နေနေပေါ့နော်ဒီကနေ့ရှားမတန်းသူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြချင်ပါတယ
်ဟုတ်ကဲ့ရှင်
ဒီကျမတန်းသူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့တော့ကန်ကန်ဒင်းတို့ရဲ့ဒီချင်းပြည်တယ်မှာ
ဟုတ်ကဲ့ရှင်
ဘယ်လိုလှုပ်ရှားမှုတွေရှိပါလဲရှင
်ကျမတို့တည်တည်မြို့မှာတော့ကျမတန်းသူမှုအတွက်ကိုကျမတို့အမျိုးသမီးအဖွဲ့တွင်ရက်ရှိပါတယ်ချီလန်းတဲ့အမျိုးသမီးတွင်ရက်လို့အမည်ပေးထားပါတယ်ကျမတို့မြို့နယ်မှာကအမျိုးသမီးအဖွဲ့ဆိုလို့ဘာသာရေးမှာအများကြီးရှိတော့ညာလဲကျမတို့ရဲ့ Civil Society site တော့လကောင်းအမျိုးသမီးများရဲ့နိုင်ငံရေးပါဝင်မှုနှုံးမှာလည်းအဖွဲ့အစည်းမရှိတဲ့အတွက်ကြောင့်မို့လို့အဲ့ဒါကိုကူစားပြုနိုင်အောင်ဆိုပြီးတော့မှကျမတို့ကခြေလန်းတစ်ဆိုပြီးတော့အမည်ပေးထားခြင်းဖြစ်ပါတယ်လို့ကျမတို့ဦးတည်ချက်ကတော့ကျမတို့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအသွင်ကူးပြောင်းရေးကာလနဲ့အညီကျမတို့ရဲ့ယဉ်ကျေးမှုပိုင်းတွေကျမတို့ရဲ့ရိုးရာဓလေ့ပိုင်းတွေကိုခက်နဲ့လျုံနေစွာသွာလာနိုင်အောင်ကျမတို့ရဲ့ဆေးယူဆွဲထားတဲ့ဓလေ့များကိုခက်နဲ့လျုံနေစွာပြုပြင်ဖို့ကိုအဓိကထားပြီးကျမတို့ဆောင်ရွက်သွားဖို့ရှိပါတယ်
ဟုတ်ကဲ့ဆောစောပြောတဲ့ဆေးယူဇွဲအယူဆတွေပေါ့နော
်ဟုတ်ကဲ့ရှင်
အဲ့ဒါဒီကိုပြုပြင်ပြောင်းလဲဖို့ရည်ရွယ်တယ်ဆိုတော့
ဟုတ်ကဲ့ရှင်
ဒီချင်းလူဖွဲ့စည်းမှာဆောစောကပြုပြင်ပြောင်းလဲဖို့လိုအပ်တဲ့ဆေးယူဇွဲအယူဆတွေကဘာပါဒီလဲအမျိုးသမီးတွေပေါ်မှာရောဘယ်လိုသွားပြီးတော့နှိမ့်နာမှုတွေရှိတယ်လို့ယူဆပါလဲရှင်
ကျမတို့ဒီရိုးရံမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးပွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူးဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူးဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်သက်အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအဲ့သူတို့ရဲ့လင်မယားကသားသမီးမမွေးဖွားခဲ့ဘူးဒီအပြင်သားမမွေးဘဲနဲ့အမျိုးသမီးသာမွေးဖွားမယ်ဆိုရင်တောင်မှအမျိုးသားတည်ဆုံးတဲ့နေ့မှာအဲ့ဒီအမျိုးသမီးကကိုယ့်ရဲ့မိဘအိမ်ကိုပြန်သွားရတဲ့အနေအထားရှိပါတယ်ဒီအပြင်ကျမတို့ရဲ့ဒီရိုးရာတိုင်းအဝိုင်းမှာအမွေကိစ္စနဲ့ပတ်သက်ပြီးတော့သားမမွေးဘူးဆိုရင်အမျိုးသမီးများကိုဒီကနေ့အထိအမွေဆက်ကန်ခွင့်လုံးဝမရရှိခဲ့ကြသေးပါဘူ
းအမျိုးသမီးတွေအိမ်တောင်ပြုတဲ့နေရာမှာရော
ဟုတ်ကဲ့
ကိုပိုင်ဆုံးဖြတ်ပိုင်ခွင့်ကဘယ်လောက်ရှိပါလဲရှင
်ကျမတို့ရဲ့ရိုးရဒလေ့ထဲမှာကိုယ့်ရဲ့အမရဲ့အိမ်ထောင်ပေါ့ကျမတို့ရဲ့ခဲကိုသူတို့ရဲ့လင်မယားလက်ထပ်တဲ့နေရာမှာတကယ်လို့များကိုယ့်ရဲ့အမဆုံးသွားလို့ရှိရင်ကိုခဲအိုကိုကုညီမကပြန်ယူရမယ့်အနေအထားမျိုးရှိပါတယ်။ဒါကတော့ပိုးတစ်ချိန်ကလေးကအခုချိန်အထိပေါ့နော်။ဒါကတော့တကယ်တမ်းပြောရရင်တော့တကယ်ယူရဒလေဆေးယူဆွဲအနေအထားမျိုးပဲရှိတယ်။အဲ့ဒီကိုကိုနိုင်ကကုခဲအိုကိုယူမဲ့နေရာမှာကိုကိုတိုင်အမျိုးသမီးကိုနိုင်ကဆုံးဖြတ်ပိုင်ခွင့်ညင်းပိုင်ခွင့်လုတ်ပိုင်ခွင့်အမျိုးသမီးအခန်းကဏ္ဍမှာမရှိသေးပါဘူးဆိုတာလည်းပြောပြချင်ပါတယ်။
ဆိုလိုတာကတော့ဒီချင်းလူအဖွဲ့စီရဲ့ထုံတန်းဒလိကဆိုလို့ရှိရင်အမျိုးသမီးတွေအပေါ်ပေါ့နော်စောစောကတော့ကန့်ကန့်တည်းရှင်းပြသလိုခွဲခြားဆက်ဆံဒါတွေအများကြီးရှိနေတဲ့သဘောပေါ့
ဟုတ်ကဲ့ပါရှင
်အဲ့လိုရှိနေတဲ့အခါမှာအခုလို့တော့ကန့်ကန့်တည်းကလည်းလွတ်တော်ရှိနေဆိုတဲ့အခါကျတော့ဒီရှူးယူးဆိုတဲ့ယူဆတွေကိုပေါ့နော်ပြုပြင်ပြောင်းလဲပြီးတော့
ဟုတ်ကဲ့
ဒီတရည်ဝင်ပေါ့နော်ကိုချင်းလူအဖွဲ့စီမှာအမျိုးသမီးတွေတန်းတူအခွင့်အရေးရရှိမှုအတွေ့ဘယ်လိုဆောင်ရွက်နေပါလဲရှင်အခုအဖွဲ့အစည်းခြေလန်းတစ်ဆိုတဲ့အဖွဲ့အစည်းကလည်းဖွဲ့ထားပြီဆိုတော့
ကျမတို့က ari che lan ti apwe ya ni pi lo jumaro ari amyu thami apwe win mya ko jumaro wa yo ya dele ka khu le shi jumaro jin tong ni de jumaro ye lain na ni de jumaro yat ti ya de ani atha di jumaro ye di sa au mu ya ma twa be lu ya twa ni ba de so ra ko juma tin tan pe pi do ko di tin yu ni ba de ari pye ma jumaro ye di dele yo ya ma ka do di ku ye myo မျိုးနယ်တိုင်းမာရဲ့ကိုယ့်ရဲ့မျိုးနွယ်စုအလိုက်ရှိပါတယ်အဲ့ဒီမျိုးနွယ်စုအလိုက်ပေါ်မှာတော့မှတမျိုးနွယ်နဲ့တမျိုးနွယ်ကအယူဆချင်းမတူတဲ့အတွက်ကြောင့်မလို့အဲ့ဒီတမျိုးနွယ်စုနဲ့မတူတဲ့အရာတွေကိုတူတဲ့အရာတွေပူပေါင်းပြီးတော့မှခက်နဲ့မလျော်နေတဲ့ဟာတွေကိုပြုပြင်ကြရအောင်ဆိုတဲ့အသိပညာပေးရဲ့တူးနဲ့တူးဆွေးနွေးတိုင်ပင်တဲ့အဆင့်ထိတော့ရောက်ရှိနေကြပါပြီ
အဲ့တော့တိုင်ပင်ဆွေးနွေးတဲ့အဆင့်ထိရောက်ပြီးဆိုတဲ့အခါကျတော့နောက်တစ်ဆင့်ရပါတော့เนาะချင်းပြည်နယ်မှာပေါ့เนาะဥပဒေတွေပြဋ္ဌာန်းပြီးတဲ့အခါကျတော့ဒါတွေကိုတည်ဝင်လိုက်နာဆောင်ရွက်ဖို့အဆင့်ရတော့ကြံနေသေးတာပေါ့
ဟုတ်ကဲ့ပါရှင
်အဲ့လိုကြိုးပမ်းမဲ့ခြေလမ်းကရောဘယ်လိုအခြေအနေရှိပါလဲရှင
်အခုအဲ့ဒီကနေပြီးတော့ကျမတို့ရလာတဲ့ဒေတာတွေအားလုံးကိုကျမတို့ရဲ့ချင်းပြည်နယ်လွှတ်တော်မှာတင်ပြမယ်အဲ့ချင်းပြည်နယ်လွှတ်တော်ကတဆင့်ကျမတို့မှာလိုက်နာကျင့်သုံးနေတဲ့ချင်းအဥပဒေရှိပါတယ်အဲ့ဒီချင်းအုပ်ပြည်ထဲမှာကျမတို့ရဲ့အမွေစက်ခံခွင့်နဲ့ဒေါ်လကောင်ကျမတို့ရဲ့ထိမ်းများလက်ထက်ချင်းအမျိုးသမီးအခန်းကဏ္ဍများကိုကျမတို့အဲ့ဒီချင်းလန်းတဲ့အမျိုးသမီးအဖွဲ့ကနေပြီးတော့အစိုးတင်သွင်းပြီးတော့မှဒီလွှတ်တော်ကိုတင်ပြမယ်လွှတ်တော်ကနေပြီးတော့ပြည်ထောင်စုလွှတ်တော်ကနေပြီးတော့ပြတ်ထန်းနိုင်ဖို့အဆင့်ထိကျမတို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်အခုလိုမျိုးပေါ့နော်ဒီရှေးရွေးဆွေးအယူအဆတွေရဲ့လွှမ်းမိုးမှုကိုကျော်လွှားနိုင်ဖို့ကကျမတို့ခုခေတ်မြင်ရတာကတော့ဒီအမျိုးသမီးတွေအနေနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရပ်တည်နိုင်ဖို့ကအရေးကြီးတယ
်။ Okay,
အထူးသဖြင့်ပညာတတ်ဖို့စီးပွားရေးအင်အားတောင့်တင်းဖို့เนาะနောက်ပြီးတော့ကိုယ်ပိုင်ဆုံးဖြတ်ချက်ချနိုင်အောင်လို့ကိုယ့်ကိုယ်ကိုယ်ပေါ်ယုံကြည်စိတ်ချမှုရှိဖို့ပေါ့နော် confidence
okay,
ရှိဖို့လိုအပ်တယ်ဆိုတဲ့အခါကျတော့အခုလောလောဆယ်အခြေအနေမှာပေါ့နော
် Okay.
အချင်းပြင်းနဲ့မှာအမျိုးသမီးတွေရဲ့ရေဘူးရအခြေအနေကဘယ်လိုရှိပါလဲရှင်ပညာရေးအခြေအနေ၊ကျန်းမာရေးအခြေအနေ၊လူမှုစီးပွားရေးအခြေအနေပေါ့နော
်။လူမှုနေထိုင်မှုကတော့ဟိုကျွန်မအမြင်ကတော့တော်တော်လေးကိုအဆင့်နှိမ့်ပါသေးတယ်လို့ဆိုလို့ချင်ပါတယ်။ပညာရေးပိုင်းမှာတော့အမျိုးသမီးတော်တော်များများကတော့ဆယ်တန်းကိုကျော်လွှားနိုင်မှုနှုန်းကနည်းတယ်။နည်းတဲ့ပြင်ကျွန်မတို့ရဲ့ဒီဆင်းရဲမွေးတည်မှုလို့ပဲဆိုရပါလိမ့်မယ်။မိဘရဲ့ဝင်ဝင်တစ်ခုတည်းနဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒီကနေ့အထိအမျိုးသမီးများကျွန်မတို့ဆယ်တန်းအောင်တော်ညာလဲပညာရေးကိုဆက်သက်နိုင်တဲ့အခွင့်အလန်းကရှိတော်ညာလဲကျွန်မတို့ရဲ့ဝင်ဝင်မိသားစုရဲ့ဝင်ဝင်ကြောင့်မလို့မတက်နိုင်သေးတဲ့အခြေအနေအတိုင်းအတာထိပဲရှိပါသေးတယ်လို
့ဟိုနောက်တစ်ခုကပေါ့နော်ဆိုတော့တော်ကန့်ခန့်တင်းပြောသလိုဒီရှိရွေးရဲ့အယူဆတွေပြုပြင်ပြောင်းလဲဖို့ဆိုတဲ့အခါမှာ
ဒီ
အဆင့်ဆင့်ပေါ့နော်ဥပဒေပြုရေးအပိုင်းပါအထည်သွားမယ်ဆိုလို့ရှိရင
်ဟုတ်ကဲ့ရှင
်အောင်မြင်ဖို့အလွယ်ဆုံးနည်းကတော့အမျိုးသမီးတွေအနေနဲ့ဒီဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာဒီမှာရှိဖို့လိုအပ်တယ်လို့ကျွန်မယူဆပါတယ်အ
ဲ့တော့
ချင်းပြည်နယ်မှာရောပေါ့နော်အုပ်ချုပ်ရေးပိုင်းမှာဒီလွတ်တော်ပိုင်းမှာရောအမျိုးသမီးတွေပါဝင်တဲ့အခန်းကဏ္ဍကဘယ်လောက်ရှိပါလဲရှင်
အခန်းကဏ္ဍကတော့အရန်နေသေးတယ်2015မှာလည်းအမျိုးသမီးတူပဲပေါ့နော်အခုလည်းထန်တလာကအမျိုးသမီးတူပဲပေါ့ကျမတို့ရဲ့နိုင်ငံရေးမှာအမျိုးသမီးများကအလွန်ကိုအားနေသေးတယ်အဲ့ဒီအားနေတဲ့အပေါ်မှာရောကျမတို့ဘလောက်အထိသွားနိုင်မလဲဆိုတာကလည်းကျမတို့အများကြီးစူးစမ်းရအောင်ပဲလို့ယူဆပါတယ
်တော့ကန့်ခန့်တင်းတို့ရဲ့ချင်းယူရမှာပေါ့နော
်ဟုတ်ကဲ့ရှင
်မှတ်သားပွေရာသူယူစကားလေးတွေစကားပုံလေးတွေများရှင်းမျှပေးပါလားအဒီအမျိုးသမီးအမျိုးသားတွေအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော
်ကျမတို့မှာဆိုမမမိမိတခုတော့ရှိတာပေါ့နော
်
စခီအဘီဆန်အနိုဆန်နဲ့အဲ့ဒီအဒီပေကတော့အမေကောင်းရင်သမီးကောင်းတယ်ပေါ့အမေကောင်းရင်သမီးလုံးကောင်းတယ်ဆိုတော့ဆိုလိုရင်းဖြစ်ပါတယ်လို့
ဆိုလိုတာက
အမေဦးဆောင်မှုကောင်းရင်ဟိုတာသမီကောင်းတယ်ပေါ့
You can bend but never break me cause it only serves to make me
VOA အတွက်စီစဉ်ထုတ်လုပ်ပေးနေတဲ့ဒေါ်လှလတန်းရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်အခုဆက်လက်ပြီးဒေါ်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါ
နခတဗေဒဆိုင်ရာယူပဗေဒပညာရဲ့မှာထူးခြားတဲ့အောင်မြင်မှုဖြစ်နေကဘာကနေအလင်းနှစ်တန်းပေါင်း50လောက်အကွာမှာရှိတဲ့ black hole လို့ခေါ်တဲ့တွင်းနဲ့ကြီးရဲ့ဓာတ်ပုံကိုပထမဆုံးပြနိုင်ပြီဖြစ်ပါတယ်။အများစိတ်ဝင်စားနေတဲ့တွင်းနဲ့ကြီးဆိုတာဘာပါလဲ။ American အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးပါမယ်။ဒုတိယနာပညာရှင်ပေါင်း200ကျော်ပါဝင်တဲ့ Event Horizon Telescope စီမံကိန်းကနေ2012ကစပြီး black hole ကိုဓာတ်ရိုက်လေ့လာဆန်းစစ်မှုတွေလုပ်ခဲ့တာပါ။2019 April လမှာတော့ Washington, Brussels, San Diego, Shanghai, Taipei နဲ့ Tokyo မြို့တွေမှာသတင်းစာရှင်းလင်းပွဲတွေလုပ်ပြီးအရင်ကမှန်းဆကြည့်ရတဲ့ Black Hole ကိုမျက်ဝါးထင်ထင်ပြသခဲ့ကြတာဖြစ်ပါတယ်
။ယိုပဂရီမျက်လုံးနဲ့အဝေးကြီးမှန်ပြောင်းတဲ့ဒီလဝေးတဲ့နေရာမှာရှိတဲ့ Twin Net ကြီးကိုလှမ်းကြည့်လို့လည်းမရပါဘူး။အလင်းနှစ်တန်ပေါင်း45တန်းအဝေးတဲ့နေရာမှာဓာတ်ပုံရိုက်လို့မရလို့အဝေးကြီးမှန်ပြောင်းတစ်ခုတည်းနဲ့လည်းရိုက်လို့မရပါဘူးအကယ်၍သာရေဒီယိုတယ်လီစကုပ်နဲ့ရိုက်မယ်ဆိုလို့ရှိရင်ကဘာလောက်ကြီးတဲ့ရေဒီယိုတယ်လီစကုပ်ကြီးကိုဆင်ပြီးတော့ရိုက်မှရမှာဖြစ်ပါတယ်အဲ့တော့သိပ္ပံပညာရှင်တွေက guide 100 200လောက်ရှိတဲ့ရေဒီယိုတယ်လီစကုပ်တွေကိုကဘာအနှံ့ရှစ်နေရာကနေပလန်ပြီးတော့အချိန်ကြိုက်ပြီးပြိုင်တူရိုက်ကြပါတယ်အဝေးကြီးမှန်ပြောင်းတဲ့တိုင်းပြီးတော့ပုံပေါင်းများစွာကိုအချိန်ကြိုက်စစ်စစ်ပြီးတော့ဒီပုံတွေထောင်နေတောင်းနဲ့ခြေရအောင်အကုန်လုံးတန့်အောင်လုပ်လိုက်ပြီးတော့မှဒီ twin နဲ့ black hole နဲ့ဓာတ်ပုံကိုထုတ်လိုက်ပါတယ
်အခုပုံထုတ်နိုင်ခဲ့တဲ့ black hole ဟာဘယ်နေရာမှာရှိပါသလဲ
အလင်းနှစ်ပေါင်း45တန်းလောက်မှာရှိတယ်အလင်းရောင်ရဲ့နှုတ်နဲ့တာသွားလို့ရှိရင်အဲ့ဒီကိုရောက်ဖို့အတွက်နှစ်တန်းပေါင်း45တန်းကြာမှာပါဘလောက်ဝေးလဲဆိုလို့ရှိရင်ကျွန်တော်တို့နေစက်ကြဝလာထဲမှာမဟုတ်ပါဘူးကျွန်တော်တို့နေဆက်ကြဝလာရှိတဲ့နဂုတ်ကွေးတန်းကို Milky Way လို့ခေါ်ပါတယ်ကျွန်တော်တို့လိုနဂုတ်ကွေးတန်းပေါင်းတန်းထောင်ပေါင်းများစွာရှိပါတယ်ဒီဆက်ကြဝလာထဲမှာဒီအနန္တဆက်ကြဝလာပေါ့နော်အဲ့ဒီဆက်ကြဝလာထဲမှာရှိတဲ့နဂုတ်ကွေးတန်းနောက်တစ်ခု Virgo A ဒါမှမဟုတ်လို့ရှိရင် M89 M87 လို့ခေါ်ပါတယ်အဲ့ဒီနဂုတ်ကွေးတန်းအလဲတဲ့တဲ့မှာမှဒီမုတ်လက်ောက်အကွင်းလို Twin Net ကြီးကိုဓာတ်ပုံရိုက်ယူလိုက်တာဖြစ်ပါတယ်M87 ဆိုတာ Marcier 89 Marcier ဆိုတာ Charles Marcier လို့ခေါ်တဲ့နက္ခတ္တပေရပညာရှင်တယောက်က18ရာစုနှစ်ကတွေ့ခဲ့တာပါ Twin Net ကြီးကိုတွေ့တဲ့နဂငွေတန်း Marcier 89ပါ Virgo A လို့လည်းခေါ်ပါတယ
်။ဒါကြောင့် M87 နဂငွေတန်းတဲ့က Black Hole ကိုဓာတ်ပုံရိုက်ဖို့စူးစမ်းကြတာပါလေ။
ကျွန်တော်တို့နဂုတ်ငွေ့တန်း Milky Way ထဲမှာလည်းဒီလို Black Hole တွေထောင်ပေါင်းများစွာရှိပါတယ်။ဒါပေမဲ့အဲ့ဒီနဂုတ်ငွေ့တန်းမှာရှိတဲ့ Black Hole ကသူ့ရဲ့ရောင်ကြီးကတောက်ပလွန်အားကြီးပြီးသူကနေထွက်တဲ့ Radio Line ကအပြင်းဆုံးအများဆုံးဖြစ်တဲ့အတွက်ဒီကဘာပေါ်မှာရှိတဲ့ Radio Telescope တွေနဲ့တိုင်းယူလို့ရတဲ့အတွက်အကုန်လုံးကအဲ့ဒီနေရာကိုချိန်ပြီးတိုင်းကြတာဖြစ်ပါတယ်။ M87 နဂုတ်ငွေ့တန်းဒီ Galaxy ရဲ့အလယ်မှာရှိတဲ့ Twin Net ဟာနေတဲ့အစတန်းပေါင်း 9,000 လောက်ကြီးပါတယ်။
အများစိတ်ဝင်စားနေတဲ့ black hole ဆိုတာဘာပါလဲ
အလွန်တရာမှတိတ်ပြီးတဲ့နေရာတစ်နေရာလို့သတ်မှတ်လို့ရပါတယ် twin net ကြီးရဲ့တိတ်ပြီးစားဘယ်လောက်များလဲဆိုလို့ရှိရင်ဘယ်အရာဝတ္ထုပဲဖြစ်ဖြစ်သူ့ပတ်ဝန်းကျင်ကိုဖြတ်သွားလို့ရှိရင်သူကတခါတည်းအ twin net ကိုဆုပ် twin လိုက်လိုက်အောင်ကိုသူကတိတ်ပြီးစားများပါတယ် gravitational pull ပေါ့နော်ဆွဲအားအရန်များပါတယ်ပစ္စည်းဝတ္ထုတောင်မပြောနဲ့အလင်းရောင်တောင်မှသူ့ရှေ့ဖြတ်သွားလို့ရှိရင်အလင်းရောင်ပါဆုပ်ခံလိုက်ရပါတယ်အဲ့လောက်ထိကိုတိတ်ပြီးစားများတဲ့နေရာကို black hole လို့ခေါ်ပါတယ်ယူပါသေးတာအရာမျက်နှာပြင်တစ်ခုရှိတယ်လို့မှန်းလိုက်လို့ရှိရင်အရန်ကိုတိတ်တီးတဲ့နေရာကြလို့ရှိရင်ဒီမျက်နှာပြင်ကအပြန့်မနေဘဲနဲ့အဲ့ဒီနေရာမှာသွားခြိုက်နေတယ်အဲ့လိုခြိုက်နေတဲ့နေရာကဘာနဲ့သွားပြီးစဉ်းစားလို့ရလဲဆိုလို့ရှိရင်ပရောဘာဗျာပပပေါ့နော်အဲ့ဒီအပြန့်ကြီးကိုအလဲမှာဂေါ်လီလုံးတစ်လုံးလို့ဟာမျိုးလေးတဲ့ဟာကိုထည့်လိုက်လို့ရှိရင်သွားခြိုက်သွားတယ်ပေါ့နော်အဲ့ဒါကို space time warp ဖြစ်တယ်လို့ခေါ်ပါတယ်အဲ့ဂေါ်လီလုံးကပို့ပြီးတိတ်တီးတဲ့ပန်းဆိုလို့ရှိရင်ပို့ပြီးခြိုက်မယ်နောက်ဘလို့ဖြစ်သွားမလဲဆိုလို့ရှိရင်နေတွေအရန်ကိုတိတ်တီးပြီးတော့နေရဲ့တက်တန်းကုန်သွားတဲ့အခါကြလို့ရှိရင်တိတ်တီးစာအရန်များသွားတဲ့အတွက်အဲ့ဒါကို singularity လို့ခေါ်ပါတယ်အဲ့ကြလို့ရှိရင်သူကကတော့ကြီးလို့ဖြစ်သွား twin net ကြီးဆိုပြီးဥပမာတင်စားပြီးပြောလိုက်တာပါရာဝတ္ထုတွေသူ့ဘေးနားမှာရှိလို့ရှိရင်ဒီ twin net ကိုအကုန်လုံးကျသွားပါတယ်အလင်းရောင်တောင်လွတ်မသွားနိုင်လောက်အောင်သူ့မှာ stress တွေအရန်များသွားတယ်အဲ့ဒီကနေအလင်းရောင်တော့မမြင်ရလို့ရှိရင်ရေဒီယိုလှိုင်းကလည်းမြင်ရမှာမဟုတ်ဘူးပေါ့နော်အမှန်ဆိုလို့ရှိရင်ကျွန်တော်တို့မြင်ရတဲ့ဟာဒီ twin net ကြီးရဲ့ပတ်ဝန်းကျင်မှာရှိတဲ့ဓာတ်ငွေတွေအမုံတွေကုံလုံးကို twin net ကြီးကအတင်းဆွဲယူလိုက်တဲ့အချိန်မှာသူကပူလွန်အားကြီးတဲ့အတွက်အနီးနားမှာရှိတဲ့အမုံတွေအဆိုင်ခဲတွေဓာတ်ငွေတွေကမြင်မလာတဲ့အပူချိန်ကိုရောက်သွားကြတယ် အဲ့ဒီရနေပြီးတော့မှရေဒီယိုလိုင်းတွေထုတ်ပေးလိုက်တာထုတ်လိုက်တဲ့ရေဒီယိုလိုင်းကိုခုနအဝေးကြီးမှန်ပြောင်းနေတိုင်းလိုက်တဲ့အခါအမှန်ဆိုလို့ချင်းရေဒီယိုလိုင်းကကျွန်တော်တို့မျက်လုံးနဲ့မမြင်ရပါဘူးဒါပေမဲ့မြင်ရအောင်တိတ်ပံပညာရှင်တွေကတိတ်တောက်ပါနေတဲ့ရေဒီယိုလိုင်းကိုအဝါရောင်တိတ်မတောက်ပါတဲ့အဆိုအနီရောင်ဆိုပြီးတော့သူကပုံဖော်ယူလိုက်တဲ့အခါကျတော့အလဲမှာဘာအယောင်မှမရှိတဲ့ဟာတော့တွင်းနေပေါ့နော်အတူပေးနာမှာပပလင်မှာဒီအဝါရောင်အနီရောင်နဲ့အကွင်းကြီးဖြစ်နေတဲ့ဟာကိုပုံဖော်ယူလိုက်တဲ့အတွက်ကျွန်တော်တို့ဒါကို black hole အနေနဲ့တွေ့ရတာပါ
နေတစင်းရဲ့တက်တန်းကုန်သွားတဲ့အခါ supernova ပေါက်ကွဲမှုကြီးဖြစ်ပြီးဒီပေါက်ကွဲမှုကနေ black hole ဖြစ်လာတာပါဒီလိုဖြစ်လာမယ်ဆိုတော့ကြိုတင် Hawking ထုတ်ခဲ့သူက Einstein ဖြစ်ပါတယ်
ဒီ twin net ကို Hawking ထုတ်တဲ့သူက1915ခုနှစ်မှာ black hole ရှိမယ်ဆိုပြီးတော့ general theory of relativity ပေါ့နော်။နိုင်ရ theory ကို Hawking ထုတ်ခဲ့တဲ့ Albert Einstein ဖြစ်ပါတယ်။ဒီ Einstein ဟောခဲ့တဲ့ဒီလိုနေရာမျိုးတွေရှိတယ်ဆိုတဲ့ဟာကိုကျွန်တော်တို့ပထမဦးဆုံးအချိန်ကိုတွေ့မျက်မြင်တွေ့ရခြင်းဖြစ်ပါတယ်။ black hole ရှိမယ်ဒီ twin net ကြီးရှိမယ်ဆိုတာကိုအဲ့ဒီတုန်းကတော့ तू ကမဖော်ပြခဲ့ပါဘူး။ theory အရသာ तू ကတွက်ပြခဲ့တာပါ။1962ခုနှစ်မှာနက္ခတ္တပညာရှင် John Wheeler ဒီ black hole ရှိမယ်ဆိုတာကို Hawking ထုတ်ခဲ့ပြီး1980ခုနှစ်မှာတွေ့ခဲ့တာပါ
ဒီ black hole ဟာမပြောက်ပြက်တော့ပဲတည်မြဲနေပါသလား
ဒီ twin net ကြီးတဲ့ကိုထွက်သွားတဲ့ပစ္စည်းမှန်သမျှ drug မှန်သမျှအကုန်လုံးအစုပ်ခံလိုက်ရပြီးဒီ twin net ကြီးရောတဘာဝအလျောက်မြဲနေမှာလားဆိုလို့ရှိရင်သူလည်းမတည်မြဲပါဘူးအဲ့မတည်မြဲတဲ့ဟာကို Stephen Hawking ဆိုတဲ့ယူပါပေတာပညာရှင်က Hawking ထုတ်လိုက်တာပါ black hole with radiation ပေါ့နော်ဒီ twin net ကြီးရနေပြီး x-ray ရောင်ကြီးတွေပြန်ထွက်လာတယ် radiation တွေပြန်ထွက်လာတယ်ပြန်ထွက်လာတဲ့အခါကျတော့ twin net ကြီးကပြတ်သွားပါတယ်ရှိတော့ပါ Stephen Hawking ကနောက်ရေးစရာတစ်ခုအနေနဲ့ပါပြောလဲဆိုတဲ့အခါကျမင်းအကယ်၍မြတ်အဆုတ်ခံလိုက်ရလို့ရှိလို့ရှင်တော့ပြန်တော့ထွက်လာမယ်ဒါပေမဲ့ပဂရိလူအနေနဲ့တော့ပြန်ထွက်လာမှာမဟုတ်အကယ်၍ပြန်မထွက်လာဘူးဆိုလို့ရှိရင်တော့ twin net ကြီးရဲ့ဟိုဘက်မှာနောက်ဆက်ကြဝလာတစ်ခုတွေကိုရောက်သွားမယ်လို့သူက Hawking ထုတ်ခဲ့ပါ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်ရှင
်။အခုတင်ဆက်သွားတဲ့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညာတိုင်းအသစ်ထုတ်လွှင့်ပေးနေပြီးအခုလိုစနေမနက်ခင်းမှာထပ်မံနားဆင်နိုင်ပါတယ်။စနေနေ့ညပိုင်းအစီအစဉ်တွေကို Line to Media 19.25 တို့ကဖန်ယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့ပတ်အစီအစဉ်အဆုံးသတ်ခင်မှာမြန်မာနိုင်ငံနဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမအီတန်စင်ကကြီးညာပေးပါမယ်
ဤရင်ချင်းချောင်းနိုင်ပွဲရှိတဲ့အနေကကာကွယ်ဖို့အတွက်အရှိလေပိုင်းဒေသကိုအမေရိကန်တပ်တွေထပ်ပံစစ်လွတ်မဲ့အကြောင်းအမေရိကန်သမ္မတဒေါ်လန်ထရမ့်ကတောက်ကြနေမှာကြေညာလိုက်ပါတယ်။ကျူတင်ကာကွယ်တဲ့သဘောနဲ့တပ်တွေချထားတာဖြစ်တဲ့အကြောင်းထရမ့်က VOA ကိုပြောတာပါ။မစ်ဆိုင်းအနေကိုကာကွယ်နိုင်မဲ့ပေးထရက်ဒုံးစနစ်ထောင်နှင်းကြီးနဲ့စောင့်ကြည့်လေယာဉ်တွေတုံးမြင့်ချထားဖို့စားတဲ့အားဖြစ်မှုတွေနဲ့အရှိလေပိုင်းဒေသကအမေရိကန်တပ်ဖွဲ့ကိုပင်နဂိုစစ်ဌာနချုပ်ကအားဖြစ်တပ်သားတွေပို့ပေးမဲ့အကြောင်းအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ရှင်ဟန်ကပြောဆိုခဲ့ပါတယ်။ဗီဒီယိုဝန်ကြီးချုပ်ထရီဆာမေယာရုကလည်းနှုတ်ထွက်တော့မှဖြစ်ပေမဲ့လေပြည်နိုင်ငံဥရောပသမဂ္ဂကလည်းနှုတ်ထွက်မဲ့ကိစ္စကတော့မရေမယာဖြစ်နေသေးပါဗီဒင်ဥရောပစစ်ဆင်ရေးနဲ့ပတ်သက်ပြီးတော့နှုတ်ထွက်ခဲ့ရတဲ့ပြည်ထောင်နိုင်ငံ Conservative ဝန်ကြီးချုပ်တွေထဲမှာ Theresa May ဟာတတိယမြောက်ဖြစ်ပြီးတော့သူ့အရင်နှစ်ယောက်ကတော့ Margaret Thatcher နဲ့ David Cameron တို့ဖြစ်ကြပါသေးတယ်မင်းကသမားဒေါ်နယ်ထရမ့်ရဲ့လေးရက်တာဂျပန်ခီးစဉ်စတင်လိုက်ပြီးတော့ဒီခီးစဉ်တွေမှာအခမ်းအနားနဲ့အားကစားပွဲတွေကိုအသားပေးပြီးတရားဖို့စီစဉ်ထားပါတယ်။ဒီခီးစဉ်တွေမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံမှုစီစဉ်ထားပေမဲ့သဘောတူညီချက်တွေရယူဖို့ကအဓိကထားသွားရမှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ်။မြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျွန်လအစောပိုင်းမှာချက်သမရနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။ချက်ဝန်ကြီးချုပ်အန်ဒရီဘာပစ်ရဲ့ဖိတ်ကြားချက်အရ၄ရက်ကြာခီးစဉ်တွားရောက်မှာဖြစ်ပြီးတော့ချက်သမရမိုင်းလို့စီမန်နိုင်ငံခြားရေးဝန်ကြီးတောမက်စ်ပက်ထရစ်ကက်လူတော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းရေဒီယိုပရက်သတင်းဌာနသတင်းမီဒီယာတွေကဖော်ပြထားပါတယ်။နျူကလ িয়ার ဆွေးနွေးပွဲရှိမတိုးနိုင်တာတွေကိုမြောက်ကိုရီးယားကအမေရိကန်ပြည်အောင်စုရဲ့အပြစ်လို့ပြောလိုက်ပြီးတော့လက်နက်ဖြတ်သိမ်းရေးတောင်းဆိုချက်ကိုအမေရိကန်ဆွေးရကမယုံသိမ်းသမျှဘလို့မှဆွေးနွေးပွဲပြန်မစနိုင်တော့ဘူးလို့ပြောဆိုလိုက်တာလည်းဖြစ်ပါတယ်
။စနေနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမအီတန်စင်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Nashwan Keller ဖြစ်ပါတယ်။ကျွန်တော်ကတော့ Yemin Thoma ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လုပ်မယ့်အစီအစဉ်တွေကို Line 2 Media 16 kHz 16683ည Line 2 Media 19 kHz 15565 Line 2 Media 25 kHz 11695တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOV နားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.